Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဖြူမြန်မာပိုင်းစီစဉ်2018ခုနှစ်ဇန်နဝါရီလ16ရက်စောက်ကြနေ့ညပိုင်း9နိုင်ကနေ10နိုင်ထိအစီအစဉ်တွေကိုတရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 25နဲ့30နှစ်တို့ကနေတရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းမဲ့ခြေနေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့ဗန်နိုင်းသုံးစီဥပဒေမူကြမ်းတစ်ချက်ကိုထပ်လွှတ်တော်မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။တခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေဆဲဖြစ်တဲ့အကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလည်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီတင်တွေအပြီးမှာတော့ပြည်နီလူငယ်သမဂ္ဂအဖွဲ့ဝင်၅ဦးစီရင်ချက်အတွက်ဆန္ဒဖော်ထုတ်တဲ့သူတွေပုံမှန်16နဲ့တရားစွဲဆိုခံရတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ပါလို့လေဆိုတော့ဒီကအပြင်ဆွဲပြီးတော့အလိုလေလိုလိုမရဘူး။အဲဒီမှာသွားလို့မရတာငန်းလားတော့ရှိနေပြန်ဘူး။
မောင်တော်ဒေတာခန်ဦးလာထုံပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်တောင်ကိုရီးယားရောက်တရားမဝင်မြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့အကြောင်းတခါအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးဆန်ရနောက်ဆုံးအခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်ဗန်နိုင်းစီမံနေတဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တဲ့အတွက်အမေရိကန်ဆွေရလုပ်ငန်းတွေညတကောင်အချိန်ကစလို့ရက်ဆိုင်ထားမဲ့ခြေနေကိုရှောင်ရှားနိုင်မှုကြိုးစားတဲ့အနေနဲ့အောက်လွှတ်တော်ကတည်ပြုလိုက်တဲ့ဗန်နိုင်းအသုံးစီဥပဒေမူကြမ်းကိုထက်လွှတ်တော်မှဆွေးနွေးမှာဖြစ်ပါတယ်။ဥပဒေမူကြမ်းကိုအတိမပြုနိုင်ခဲ့ရင်လွှတ်တော်ရင်းကလူနည်းစုဒီမိုကရက်တီရဲ့တာဝန်သာဖြစ်ကြောင်းလဲအောက်လွှတ်တော်အုတ်ထပေါ်ရန်ကဒီနေ့ထက်လွှတ်တော်မှမဆွေးနွေးခင်မှာပဲပြစ်တင်ပြောဆိုလိုက်ကြပါ။ဆွေရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရေးကိုအဟန့်အားလုပ်နေတာဟာထက်လွှတ်တော်ကဒီမိုကရက်တီသာဖြစ်ချပြီးအစိုးရရန်နေရာရပ်တန့်မှုပဲဖြစ်ဖြစ်ဆက်လက်လက်ပတ်ဖို့ပဲဖြစ်ဖြစ်ဒီမိုကရက်ကိုယ်စားလှယ်မှာတော့လုံးဝတာဝန်ရှိတယ်ဆိုတော့အမေရိကန်လူထုနားလည်စေလို့ကြောင့်လွှတ်တော်ဥက္ကဋ္ဌကပြောဆိုခဲ့တာပါ။ Republican တွေရဲ့ဆွဆွဲချက်တွေကိုတော့ Democrat တွေကပယ်ချခဲ့ကြပါတယ်။ Democrat အောက်လွှတ်တော်အမတ် Adam Schiff ကတော့စစ်ဆင်ညီနိုင်လို့မရနိုင်ပဲဖြစ်နေရတဲ့အဓိကပြဿနာဟာသဘောထားအမျိုးမျိုးပြောင်းလဲနေတဲ့တမန်တော် Donald Trump ရဲ့ဖြစ်ကြောင်းနဲ့တမန်ရဲ့နဲ့ Republican Party ရင်းကအမာခံနေချာဆက်သွယ်ညီနိုင်မှုလည်းမရှိရဲ့အကြောင်းပြောဆိုခဲ့တာပါ။ဒါတလုံးမှာတော့လွှတ်တော်ကိုယ်စားလှယ်အနေနဲ့လုံနေတာကတလားစားယာယီ၃စီတတ်မှတ်ပြတ်ထန်းအောင်ညှိနှိုင်းမှုနဲ့ဒေါက်တာတီကတော့ဗန်နိုင်း၃စီအတွက်သဘောတူညီမှုမရမချင်းအစိုးရရဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားဖို့ဖြစ်ပါတယ်။ယာယီ၃စီတတ်မှတ်ဖို့မဲခွဲရမှာ Republican အနေနဲ့လုံလောက်တဲ့မဲတွေရဖို့အခက်အခဲရှိနိုင်ပေမဲ့အတည်ပြုနိုင်ခဲ့မယ်ဆိုရင်တော့2018ဗန်နာနှစ်အတွက်အ၃စီကိုဆွေးနွေးညှိနှိုင်းဖို့တလားချိန်ထက်ရမှာဖြစ်ပါတယ်။
American သူသမ္မတ Mike Pence အရှေ့အလဲပိုင်းဒေသကိုဒီကနေ့ပဲခီးထွက်မှာပါ။ Jerusalem ကို Israel နိုင်ငံရဲ့မြို့တော်ဖြစ်တည်ယဝင်အတိမပြဖို့ American သမ္မတ Donald Trump ကကြေညာခဲ့ရကဝေဖန်မှုတွေထွက်ပေါ်ခဲ့တဲ့နောက်ပထမဆုံးအကြိမ်ဖြစ် American အစိုးရရဲ့ထိတ်တန့်ကောက်ဆောင်သူဒေသရင်းကိုသွားရောက်မှခီးခြင်းလည်းဖြစ်ပါတယ်။သမ္မတ Trump ကတော့ Tel Aviv မြို့မှာရှိတဲ့ American တာဝန်ကိုပြောင်းရွှေ့ဖို့လည်းကြေညာထားတာပါ။သမ္မတ Trump ရဲ့ကြေညာချက်နဲ့နောက်ဆက်တွဲ Palestine တွေရဲ့ဆန္ဒပြပွဲတွေနဲ့ကမ္ဘာ့တဝန်ကကန့်ကွက်မှုတွေလည်းအကြီးအကျယ်ကြုံခဲ့ရပါတယ်။သူသမ္မတ Pence ရဲ့လေးရကြခီးခြင်းအစမှာတော့ Egypt နဲ့ဂျော်ဒန်နိုင်ငံတို့ကိုတွဲရောက်မှာဖြစ်ပြီးဒီနောက်မှာတော့ Israel ကိုခီးဆက်မှာပါ Evangeli Christian ဘာသာဝင်သူသမ္မတရဲ့ခီးစဉ်ကို Israel ကိုသဘောချကြတဲ့ Evangeli Christian ဘာသာဝင်တွေကတော့ကြိုက်ကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခီးစဉ်တွင် Palestine ကောင်းဆောင်တွင်တော့တွေ့ဆုံမှာမဟုတ်ပါဘူးသူသမ္မတရဲ့ခီးစဉ်ကိုအစောပိုင်းမှာတော့ဒီဇင်ဘာလတည်းစီစဉ်ထားခဲ့ပေမဲ့ Jerusalem ကို Israel ရဲ့မြို့တော်အဖြစ်တရားဝင်အတိမတ်ပြုကြောင်းသမ္မတရဲ့ကြေညာချက်ကြောင့်ရွှေ့ဆိုင်းခဲ့ရတာပါ
ပြည်ထောင်စုလန်ဒန်မြို့တော်ကအမေရိကန်တန်ယုံသည့်ဖွံ့ဖြိုးရေးမတက်ရောက်ဖို့သမ္မတဒေါ်နယ်ထရန့်ကြီးညာပြီးသတင်းတစ်ပတ်အကြာမှာပဲတန်ယုံကိုတွားရောက်လည်ပတ်ဖို့မျှော်လင့်ထားကြောင်းနိုင်ငံဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ရှေ့ကျဥရောပခီးစဉ်အစဖြစ်ဝန်ကြီးတီလာဆန်တနင်္ဂနွေနေ့လန်ဒန်ကိုတွားရောက်မှာပါ။ဒါပေမဲ့လည်းတန်ယုံတစ်ခုဖက်ကျုပ်ဖြတ်ဖွင့်လှစ်တာမျိုးလိုတရားဝင်ခန်းနာကျင်းပမှာမဟုတ်ကြောင်းလည်းနိုင်ငံဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်။လန်ဒန်မှာရောက်နေစဉ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာဗြိတိန်နိုင်ငံခေါဆောင်နေနဲ့တွေ့ဆုံပြီးနိုင်ငံစလုံးအတွက်ကမ္ဘာတဝန်းကစိုးရင်စီရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါနောက်ထပ်ကတော့လန်ဒန်ကိုသွားမဲ့အစီအစဉ်ကိုဖြတ်လိုက်ကြောင်းပြီးခဲ့တဲ့တောက်ချာနေ့မှာပဲကြေညာထားတာပါ။လန်ဒန်မှာအကောင်းဆုံးနေရာအကောင်းဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နိုင်တဲ့အမေရိကန်တန်ရုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါပေါနဲ့ခြောက်ရောင်းပြီးနေရာတစ်မှာဒေါ်လာ 1.2 ဘီလီယံအကုန်ကျခံပြီးစောက်ထားတဲ့တန်ရုံတစ်ခုဖဲချုပ်ဖြတ်ဖွင့်လို့မပေးချင်တာကြောင့်အစီအစဉ်ကိုဖြတ်ရတာဖြစ်ကြောင်းလည်းသမ္မတထွန်းကပြောဆိုထားတာဖြစ်ပါတယ်။တကယ်တော့တန်ရုံကိုရောင်းချဖို့သမ္မတဟောင်းအိုဘားမားမတိုင်ခင်သမ္မတဖြစ်တာဝန်ယူခဲ့တဲ့ George W. Bush လက်ထက်မှာဆုံးဖြတ်ခဲ့တာဖြစ်ပြီးလုံခြုံရေးအတွက်စိုးရိမ်မှုတွေကြောင့်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။ ယောဘခီးစဉ်ဒစိတ်ပိုင်းဖြင့်ဝန်ကြီးတီလာဆန်းရှစ်စင်းပန်အင်္ဂါနေ့ပြည်သူနိုင်ငံကိုတွေ့ရောက်ပြီးအစိုးရတောင်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်သလိုဒီနောက်မှာတော့ဆွစ်ဇာလန်နိုင်ငံကိုခီးဆက်ပြီးဒါဗော့စ်မြို့မှာကျင်းပမယ့်2018ကမ္ဘာစီးပွားရေးနီနော့ဖလေဘောကိုလည်းတက်ရောက်မှာဖြစ်ပါတယ်
အာဖရိကနိုင်ငံတွေကိုမစင်နှွေးတဲ့ကနိုင်ငံတွေဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ခန်းလိုင်းပြောဆိုခဲ့တဲ့ဆိုတဲ့မချက်စကားအပေါ်ပြောဆိုဆွေးနွေးဖို့ကုလသမဂ္ဂဆိုင်ရာအာဖရိကန်သံအမတ်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟေလီနဲ့တွေ့ဆုံခဲ့ကြပါတယ်။သမ္မတထရမ့်ကပြောဆိုခဲ့တယ်လို့ဆိုတဲ့အဲဒီမချက်စကားကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအချင်းချင်းရေပေါ်နီကီဟေလီကစင်မကောင်ဖြစ်ကြောင်းအမေရိကန်နိုင်ငံပေါင်း54နိုင်ငံတို့ရဲ့ကောင်းဆောင်လက်ဖြစ်အီကွေဒေါ်ကာနီယာနိုင်ငံရဲ့ကုလဆိုင်ရာသံအမတ်လည်းဖြစ်တဲ့အနာတိုလီယိုဒေါင်အမ်ဘာကပြောပါတယ်။သမ္မတထရမ့်ရဲ့မချက်စကားဟာရိုင်းဆိုင်တော့လူမျိုးသားကိုနှိမ်ချတဲ့သတိတွေကိုမနှက်တဲ့စကားဖြစ်တယ်လို့အာဖရန်အုပ်စုကပြီးခဲ့တဲ့တပတ်ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပြောဆိုထားပြီးအဲ့ဒီမတ်ချက်ကိုပြန်ရုပ်သိမ်းဖို့နဲ့တောင်းမစကားပြောချဖို့တောင်းဆိုထားတာပါ။အီသီယိုးပီးယားနိုင်ငံမြို့တော်အဒစ်အဘဘာမှာဇန်နဝါရီလ28ရက်နေ့29ရက်နေ့မှာကျင်းပမယ့်အာဖရိကန်ကောင်ဆောင်များထိပ်တည်ညှိနှိုင်းခန်းကိုတမနာထရမ့်အနေနဲ့ဒီသတင်းစကားပေးဖို့နီကီဟေလီနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့တမနာအတော်များများကအကြံပြုတိုက်တွန်းခဲ့ကြပါတယ်။
ကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမျိုးကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်တင်းတွေကိုဆက်လက်ကြီးညာနေပါတယ်။တကြောပြန်ပြီးကတ်တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေစေဖြစ်ကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးရှစ်သတင်းပတ်အင်္ဂါနေ့ကစလို့မြန်မာနိုင်ငံကပြန်လည်လက်ခံရေးနှစ်နိုင်ငံကြားဒီသတင်းပတ်ထဲလက်မှတ်ရေးထိုးသဘောတူထားပေမဲ့လည်းဆက်လက်ထွက်ပြေးနေရဲဆိုတဲ့သတင်းတွေလည်းဖတ်ပေါ်နေတာပါ။ပြီးခဲ့တဲ့နေ့အတွင်းမှာပဲနေဆက်ကနေရိုဟင်ဂျာတရားကြောင်ထပ်မံရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်ဒေသခံအာဏာပိုင်တွေကိုကိုကပီသတင်းတွေဖော်ပြနေကြတာပါ။ပြီးခဲ့တဲ့နေ့အဟိုလာနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ရွေးကင်းစကန် 30 လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSC ဆွေးအုပ်စုကိုလွန်ရွေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကနောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းကျော်တိရှိကြောင်းကုလသမဂ္ဂကခန့်မှန်းထားတာပါ။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်ဆေးပြီးတနေ့ကို3000နုန်းနဲ့နှစ်နှစ်အတွင်းပြန်လည်လက်ခံဖို့လဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဒီသတင်းမှအစိုးရမှာပဲသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့လည်းနေရင်းပြန်ရေးအစီအစဉ်ပေါ်ဒုက္ခသည်တွေနဲ့လူခွင့်ကြီးကုလသမဂ္ဂလူခွင့်ကြီးဖွဲ့ဝင်တွေကလည်းဒုက္ခနေစိုးရိမ်တဲ့သဘောထားတွေကိုပြောဆိုနေကြတာပါ။မြန်မာဆွေးနွေးတော့ဒုက္ခသည်တွေကမွတ်စင်နဲ့ဟိန္ဒူ1900ရောက်ကိုပြန်လည်လက်ခံမဲ့ပထမတော့မှာထည့်သွင်းမှုဘင်္ဂလားဒေ့ရှ်ကိုအဆိုပြုထားတာပါ။ကုလသမဂ္ဂကတော့ဒုက္ခသည်တွေအနေနဲ့နေရပြင်ရမှာကိုယ်တော်ဆန္ဒအတိုင်းဖြစ်ဖို့ဘေးကင်းလုံခြုံမှုရှိဖို့လည်းတိုက်တွန်းပြောဆိုထားပါတယ်
။ကိုယ်ဝန်ဖျက်ချမှုကိုဆန့်ကျင်ရဲ့အသက်ရှင်နိုင်ခွင့်ကိုအားပေးတဲ့အနေနဲ့ဝါရှင်တန်မြို့တော်မှာကျင်းပမဲ့45ကြိမ်မြောက်နှစ်ပတ်လည်ချီတက်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီကနေ့မှာပဲအိမ်မြူရောကနေဂျိုရူကတဆင်မိန့်ခွန်းပြောကြားမှာပါ။1989ကသမ္မတရော်နယ်ရီဂင်လက်ထက်ကတကြိမ်2003နဲ့2004ခုနှစ်တွေတုန်းကသမ္မတဂျော့ဂျ်ဒဗလျူဘုရှ်လက်ထက်ကမိန့်ခွန်းတွေပြည့်ရင်သမ္မတထရမ့်မှာတတိယမြောက်မိန့်ခွန်းပြောကြားသူလည်းဖြစ်ပါတယ်။ကိုယ်ဝန်ဖျက်ချမှုကိုလက်မခံသူတွေကတော့သူတို့လှုပ်ရှားမှုကိုသမ္မတထရမ့်အစိုးရကထောက်ခံအားပေးပြီးတတိတာဖျက်ချတဲ့လုပ်ရက်တွေကိုတားမြစ်တဲ့အစီအမံတွေချမှတ်ဖို့လည်းမျှော်လင့်နေကြတာပါ။အမေရိကန်အသက်ရှင်တန်ခွင့်လှုပ်ရှားမှုကော်မတီဥက္ကဋ္ဌကယ်ရိုတာဘီယက်ကလည်းကလင်းငယ်ရီကိုဥပဒေကြောင်းအရအကာအကွယ်ပေးနိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုခဲ့ပါတယ်။ဒီကနေ့တောက်ကြနေဟာဆိုရင်အမေရိကန်ပြည်ထောင်စုမှာကိုယ်ဝန်ဖျက်ချခွင့်ကိုတရားဝင်ခွင့်ပြုဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့တဲ့45နှစ်မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်ကိုထောက်ခံသူဦးဖြစ်တဲ့လူများစုအမျိုးသမီးရာဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌအယ်လီနော့စမီလ်ကတော့ကိုယ်ဆန္ဒနဲ့ဆန့်ကျင်ပြီးတော့ကလေးမွေးဖို့ဖိအားပေးတာဟာကယကန်ရှင်တွေအတွက်အခက်အခဲတွေကြုံရနိုင်တယ်လို့ကျမရေးစာဝန်နေရေးနဲ့မိသားစုရေးမှာအနုလက္ခဏာတွေကြုံရနေတယ်လို့ပြောဆိုခဲ့ပါတယ်။အမျိုးသမီးတွေကိုယ်ဝန်ဖျက်ချခွင့်ကိုအားပေးကြောင်းတခါကပြောခဲ့ပူတဲ့သမ္မတထရမ့်ကတော့သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးချိန်မှာကိုယ်ဝန်ဖျက်ချသူတွေကိုတနည်းနည်းနဲ့အရေးယူဖို့လိုကြောင်းပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်မှာတော့အသက်ရှင်နိုင်ခွင့်လှုပ်ရှားမှုကော်မတီဥက္ကဋ္ဌရောအမျိုးသမီးရေးရာဖောင်ဒေးရှင်းဥက္ကဋ္ဌတို့ကပါလက်မခံကြောင်းပြောခဲ့ကြပါတယ်။
စင်ပါဝင်နိုင်ငံကအဓိကတက်ကန်ခေါင်းဆောင်တူဖြစ်တဲ့ Ryan Bennett နဲ့ဇနီးဆယ်တို့အပြင်နောက်ထပ်လူ၃ဦးပါသေဆုံးခဲ့ရတဲ့ရဟယင်ဖြစ်ချက်မှုကိုအမေရိကန်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။အမေရိကန်နောက်တောင်ပိုင်းကော်လိုရိုဒိုပြည်နယ်နဲ့ထိစပ်နေတဲ့တောတောင်ထူထပ်တဲ့ New Mexico ပြည်နယ်မှာဗိုလ်ထုံးညကရဟယင်ဖြစ်ချက်ခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။ရဟယင်ဖြစ်ချက်ရမှာဒဏ်ရာရှိပြီးလွတ်မြောက်လာသူတူကတော့အကူအညီတောင်းခံနိုင်ခဲ့ပါတယ်။စင်ပါဝေတက်ကန်ခေါင်းဆောင် Bennett နဲ့ဇနီးဖြစ်သူတို့ New Mexico ပြည်နယ်မှာရရှိနေတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ အသက်60အရွယ်ဘယ်နဲ့ဟာစင်းရဲသားလူရန်းစားတွေကိုကူညီပေးနေတဲ့တက်ချွတ်လှူရှာသူတို့ဖြစ်တယ်လို့ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီကိုအပြင်းအထန်ဆန့်ကျင်ခဲ့သူလည်းဖြစ်ပါတယ်။သမ္မတမူဂါဘီကတော့ပြီးခဲ့တဲ့နှစ်ထဲမှာပဲနိုင်ငံရေးအရာဖိအားပေးခံရပြီးရာလူကဖယ်ရှားခံရတာပါ။အတိုက်ခံဒီမိုကရေစီပြောင်းလဲရေးလှူရှာမှု MTC ပါတီကတော့ပါတီရဲ့ဗန်ဒန်ရေးမှုတာဝန်ယူခဲ့ဘူးသူဘယ်နဲ့ဟာဇင်ဘာဝေနိုင်ငံမှာဒီမိုကရေစီပြောင်းလဲရေးဖြစ်အောင်ဆွဆွတ်တမန်ဆောင်ရွက်ခဲ့သူဖြစ်ကြီးညာရက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လူ view တူဖြစ်ပေမဲ့လည်းဇင်ဘာဝေနိုင်ငံသားတွေကသူတို့တဲကလူတယောက်ဖြစ်ဒေသခံဘာသာစကားနဲ့ရင်းညွှန်းခေါ်ဆိုခံရတဲ့ဘန်နက်ထာဆင်းရဲတဲ့ကလေးရာထောင်ချီပြီးကြောက်တဲ့နယ်ကိုကူညီနိုင်သူဖြစ်နေတဲ့ဇင်ဘာဝေနိုင်ငံမှာထင်ရှားသူတူဖြစ်ပါတယ်။
ကင်ဆာအမျိုးအစားပေါင်း6ခုကိုတွေးဆပြီးတော့ရှာဖွေဆန္ဒနိုင်ဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကတိုးတက်မှုတွေရှိလာပြီလို့ပြောဆိုလိုက်ပါတယ်။ဒီထဲမှာလက်ရှိဆန္ဒဖို့အခက်အခဲဆုံးလည်းဖြစ်တည်ဆုံမှုအများဆုံးလည်းဖြစ်တဲ့ကင်ဆာအမျိုးအစားတချို့လည်းပါဝင်ပါတယ်။ကင်ဆာဝေဒနာခံစားနေရတဲ့လူနာပေါင်း1000ကျော်စီကသွေးနမူနာတွေယူပြီးဆန္ဒကြည့်ရမှာ90ရာခိုင်နှုန်းကိုအောင်မြင်စွာဆန္ဒတွေ့ရှိခဲ့တာပါ။ကင်ဆာရှိကြောင်းဆန္ဒသိရှိပြီးသားလူနာတွေကို John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကပြန်ပြီးတော့လေ့လာဆန္ဒကြည့်ကြတာဖြစ်ပြီးလူနာတွေခံစားနေရတဲ့ကင်ဆာဆဲလ်တွေကိုမှန်ကန်စွာဆန္ဒတွေ့ရှိလိုက်တယ်လို့ကြာတာပတင်းတွေကထုတ်ဝေလိုက်တဲ့သိပ္ပံပညာစာဆောင်ထဲမှာဖော်ပြထားပါတယ်။တွေ့ထဲမှာပေါ်လိုမျိုးနေတဲ့တရီပြောင်းထားတဲ့မျိုးဗီဇာတွေကင်ဆာနဲ့ဆက်စပ်နေတဲ့ protein တက်တွေကိုရှာဖွေဆန္ဒကြတာပါ။တွေ့ရကြီးတဲ့ကအဲ့ဒီမျိုးဗီဇာတွေနဲ့ protein တက်တွေမပြန့်ပွားခင်မှာရှာဖွေပြီးတော့ကင်ဆာဖြစ်မလာအောင်ကုသနိုင်ရေးသိပ္ပံပညာရှင်တွေကကြိုးပမ်းနေကြတာလည်းဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံသဘောတူညီချက်တွေအရဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားသူတွေကိုပြန်လက်ခံဖို့စီစဉ်နေချိန်မှာပဲရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအခုချိန်ထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားအာဏာပိုင်တွေကပြောပါတယ်။အဓိကစာဝန်တွေရေအခက်ခဲဖြစ်လာတာကြောင့်ရလုံခြုံရေးစိုးရိမ်မှုတွေကြောင့်ဘူးဒီတောင်မောင်တို့ရေတိတောင်တွေကလူတွေဟာတောတောင်တွေကိုဖျက်ပြီးရေလန်းတွေကနေအတုတ်လိုက်ပြေးနေကြတော့ပဲလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။အပြည့်စုံကိုတော့မဆုမကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နေချီထွက်ပြေးတိမ့်ဆောင်သွားခဲ့ကြတာဖြစ်ပါတယ်။လာမယ့် January 23ရက်နေ့ကနေစပြီးတော့သူတို့ကိုပြန်လက်ခံမှုနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေစီစဉ်နေကြချိန်မှာပဲအခုသတင်းပတ်အတွင်းမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုအတုတ်လိုက်နှက်မြစ်ကိုဖျက်ကျော်ပြီးထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်ကပြောပါတယ်။ဘာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအခုလိုထွက်ပြေးနေကြရတာလဲလို့ရခိုင်မြောက်ပိုင်းမောင်းနှုံမြို့ကမြို့တကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တဦးဖြစ်တဲ့ဥလာထွန်းကိုမေးကြည့်တော့သူကအခုလိုဖြေပါတယ်
။ဟုတ်တယ်လူတွေကအခုတီးတောတောနေတာကတော့ကျွန်တော်တင်တဲ့သူတွေမှာလူရဲချက်ကတော့အများကြီးရှိတယ်။ဒါပေမဲ့အဲ့ဒီကအဓိကအားလူကိုကျွန်တော် highlight လုပ်ပါမယ်။ဒီမှာလူတွေကစားဝင်းနေတိအစီမပြေဘူးပြင်းနေတယ်။ဘာလို့လဲဆိုတော့လူတွေကအပြင်ထွက်ပြီးတော့အလိုလေလိုလိုမရဘူး။အဲဒီမှာတော့လို့မရတာငားလာတော့ရှိနေကြခုဒီအတိုင်းဆိုလူတွေကအငဲပဲနဲ့တွင်နိုင်တယ်။အဲအဲ့ဒါကြောင့်သူပြေးနေရတာဖြစ်တယ်။နောက်တစ်ခုကအဲထလော့ကပဲရတိတော်နဲ့ပူပြီးတော်ပဲမှအာဏာပိုင်တွေကပုံစံတစ်ခုမှသူတို့ကလက်နဲ့တွန်းကိုင်းတယ်။အဲ့မှာဘာရေးထားသလဲဆိုတော့နိုင်ငံတော်ရဲ့ TC ဥပဒေများနဲ့အညီနေတိုင်းပါမယ်ဆိုပြီးတော့အဲ့ပုံစံမှာရေးထားရှိတယ်။လူတွေကလည်းအခုဘယ်လိုပြောမလဲ။အဲ့ဒီလိုလက်နဲ့တွေ့ရတဲ့ဟာတွေကိုဇဝေဇဝပြင်နေတာပေါ့။ဒီဟာနဲ့ဘာလို့မလဲဆိုပြီးတော့လေ။နောက်တစ်ခုက NGC ကိစ္စပေါ့။ဒီ NGC မခိုင်ဘာမှသူကလို့ကမကြည့်ဘူးအဲ့တော့တပြက်လည်းထော်ထော်လေးကိုပြရသေးပြီးတော့တုတ်ပြနေတယ်လူတွေကလည်းမတန်ရှင်းဘူးသူကအဲ့အရင်နဲ့စူးရင်ပြီးတော့မှလူတွေဒီလိုသွားနေတာပြင်းတယ်
ဘင်္ဂလားဒေ့ရှ်ဘက်ခြမ်းနမ်မြစ်ကိုကြော်ပြီးပြေးဖို့မွတ်စလင်ဒုက္ခသည်တချို့ငွေမပေးနိုင်လို့တောင်းတနေကြတာလည်းရှိပါတယ်။ရသေးတောင်ဘူးဒီတောင်နဲ့မောင်းနှောဘက်ခြမ်းကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးနေကြတဲ့အချိန်ကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့မောင်းနှောဒေသခံဦးလာထွန်းကလည်းအခုလိုပြောပြပါတယ်
။သူတို့ဘူးဒီတောင်ဘက်ကနေရသေးတောင်ဘက်ကနေမောင်းနှောဘက်ကိုလာရတာကတော့တော်တော်လေးဒုက္ခရောက်တယ်။သူတို့ကတော်တော်တွေကိုပြဲပြဲလာရတာကိုသူတို့ကဒီအတိုင်းဟိုပုံမှန်လဲတိုက်လာလို့မရဘူးဒီအတိုင်းကားလဲတိုင်မောင်းတော့ဘူးဒီတောင်ကားလဲတိုက်လာဘူးမဖြစ်ဘူးကျွန်တော်လူငယ်တွေကိုကြတော့အဲ့တော့သူတို့ကဟိုတော်တော်တွေကိုပြဲပြဲလာရတယ်ဒီဘက်ရောက်လာရင်တော့ဘယ်လိုပြောမလဲသူတို့မှပါလာတဲ့သက်ဆန်တွေနဲ့ဟိုတက်လေပြီးလီနေပြီးငားကြတာပေါ့ငားပြီးတော့သွားတာပေါ့လူတွေကဘယ်လိုပြောမလဲသူတို့ရဲ့ဘဝတွေလုံခြုံမှုရှိဘူးဆိုရကန်စားနေရပြီးတော့အဲ့ဒါကိုတွန်းနေတာ
ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာအခုချိန်ထိဒုက္ခသည်စခန်းတွေကိုအတုတ်လိုက်ဝင်နေကြတော့ပဲဖြစ်ပြီးသူတို့အတွက်လိုအပ်တဲ့နေထိုင်ရေးဝါးတာလဘတ်စားတဲ့အိမ်ဆောက်ပစ္စည်းတွေနဲ့စားနပ်ရိက္ခာတွေထောက်ပံ့ပေးသလိုလိုအပ်တဲ့
ကရားပြည်နယ်လွိုင်ကော်တရားရုံးကနေတရားစွဲဆိုခံရတဲ့အကြောင်းတင်ပြပေးပါမယ်။ကရားပြည်နယ်လွိုင်ကော်တရားရုံးကနေတရားစွဲဆိုခံထားရတဲ့နိုင်ငံရေးပါတီနဲ့
ကရားပြည်နယ်လွိုင်ကော်တရားရုံးကနေတရားစွဲဆိုခံထားရတဲ့နိုင်ငံရေးပါတီနဲ့တမကဖွဲ့ဝင်၃ဦးကိုတရားရုံးကနေစစ်ဆေးနေတဲ့အခြေအနေကိုတော့ဘီအန်ဒီလူငယ်အစည်းရုံးကော်မတီဝင်၃ဦးဖြစ်တဲ့ဂူအုံးကခုလိုပြောပါတယ်။ငယ်ငါဦးကိုတကယ်တခါကနေကြည့်နေတယ်ဆိုပြီးရက်၂၀ထားလိုက်တယ်။သူတို့ဆက်ဆံလာပြတဲ့နေ့မှာဥဆောင်ခဲ့တဲ့အခုဒီတပ်တော်ဦးကိုထပ်ဆွဲတာပေါ့ဒီကဒီနေ့သူက
ထားပြီးဇန်နဝါရီ23ရက်နေ့မှာထပ်မံရုံးချင်းခဲ့တာပါပြီးခဲ့တဲ့သီစဉ်မှာ20ရက်နေ့ကကယားပြည်နယ်ရှားတော်မြို့နယ်ကခရင်နေမျိုးရာသုတရေးပါတီ KMPP စာဖတ်ဝင်၃ဦးနဲ့အယသာသူကိုမြန်မာတပ်မတော်သားတွေကတတ်လိုက်တဲ့နဲ့ပတ်သက်ပြီးသီစဉ်မှာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်ဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါဖမ်းဆီးခံရတဲ့လူငယ်၅ဦးကိုဇန်နဝါရီလ12ရက်နေ့မှာတရားရုံးကနေထောင်ဒဏ်ရ20ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဖမ်းဆီးခံလူငယ်၅ဦးကိုတရားရုံးကနေတရားစွဲဆိုခြင်းတွင်တရားရုံးရှိဆန္ဒဖော်ဆောင်မှုနဲ့ခွန်အတန်းခွန်ပီသူခူတူရဲတို့ကိုလွိုင်ကော်ရဲတပ်ဖွဲ့ကနေတရားစွဲဆိုခဲ့တာဖြစ်တယ်လို့တရားစွဲဆိုခံရသူဒီနီပြည်တောင်သူလယ်ထမသမကဥက္ကဋ္ဌခူတူရဲကတရားရုံးမရောက်ခင်မှာ VOA ကိုခုလိုပြောဆိုခဲ့ပါတယ်။
ငါရောက်လို့တရားလို့လူဟုတ်နဲ့လက်ပုတ်လို့ထောက်တော်နဲ့လက်ပုတ်ဆက်အဒီလို့ထောက်တော်တယ်မှာဥဆောင်တယ်လို့သူအရင်ရှိလို့သူစပြီးတော့တရားဆွဲရတယ
်ဆန္ဒပြသူတွေအနေနဲ့ကတော့ဒီမိုကရေစီစံနှုန်းရလွတ်လပ်စွာဆန္ဒပေါ်ထုတ်ခွင့်ကိုပြည်ပြည်နဲ့ဆိုရဖွဲ့အနေနဲ့တားဆီးပိတ်ပင်တရားစွဲဆိုတာဟာမဖြစ်သင့်သလိုလက်ရှိဆိုရကိုယုံကြည်မဲ့စေတယ်လို့ကရင်ပြည်လူငယ်စည်းရုံးကော်မတီဝင်သူဖြစ်တဲ့ကိုအောင်ကခုလိုဆက်ပြောပါရယ
်ခုဖြစ်ပါတယ်ကိစ္စမှာလူငယ်တွေရဲ့အဓိကရည်ရွယ်ချက်ကကျွန်တော်တို့ပြည်နယ်မှာတိုက်ပွဲတွေပါတယ်ပြန်မဖြစ်လာဖို့ကျွန်တော်တို့ကရည်ရွယ်တဲ့အနေနဲ့ဒီဆန္ဒပြပွဲကိုအဓိကမိန်းဆက်ပြီးလုပ်ရချင်းဖြစ်တယ်ဒါပေမဲ့သူတို့နားလဲတာကဒီစစ်တပ်နဲ့လက်နက်ကိုင်ကပ်ပီနဲ့ဖြစ်တာလူငယ်တွေလည်းမဆိုင်ဘူးဆိုတဲ့စကားကိုညီချုပ်ကိုယ်တိုင်ကလည်းပြောလာတာဖြစ်တဲ့အတွက်ရည်ချင်းရှိတဲ့လူတွေဒါမှမဟုတ်လေဝန်ကြီးချုပ်ကကျွန်တော်တို့ကရွေးချယ်ခဲ့ရတဲ့ဝန်ကြီးချုပ်မဟုတ်ဘူးအန်ဒီပါတီရဲ့ကဟိုထံချုပ်ကနေတော့တရားရွေးချယ်တဲ့ဝန်ကြီးချုပ်ဖြစ်တာဖြစ်တဲ့အတွက်ဒီနယ်သားဆိုပေမဲ့ဒီမိုကရေစီစနစ်နဲ့ဒီမိုကရေစီအစိုးရလုပ်တော်လုပ်ကိုလုံးဝနားမလည်တဲ့လူကိုဝန်ကြီးချုပ်ခန့်ထားတဲ့အနေထားတည်းရဖြစ်တယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီအစိုးရလုပ်တော်လုပ်ကိုလုံးဝကိုက်ညီမှုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့အယုံကြည်မရှိဘူး
။ KMPB သက်ဖို့ဝင်၃ဦးနဲ့အရသာသူတည်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာတပ်မတော်ကလည်းစစ်ဆေးနေစေဖြစ်ပြီးဘယ်လိုရေးယူကင်တွယ်မလဲဆိုတာတော့မသိရသေးပါဘူး။လ ကျွန်တော်တို့ပြည်နယ်ပြည်ပခဲ့တဲ့ရေခဲတွေမှာအစိုးရအနေနဲ့လုံခြုံရေးဖွဲ့တွေပေါ်မှာထိန်းချောင်းမှုအားနည်းနေတယ်လို့ရှုမြင်ကြောင်းစီလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်ဖွဲ့
ရအူရီဆိုမို့မှုလောကအားနည်းနေတာကိုအစိုးရအနေနဲ့ကျန်တဲ့ပြည်သုံးသပ်ဖို့လိုအပ်တယ်ပေါ့နော်။နောက်တစ်ချက်တမရော်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ပေါ့နော်။အဲ့ဒီပေါ်မှာအစိုးရရဲ့ထိန်းချောင်းမှုဟာတော်တော်လေးကိုအဟကွာနေတယ်။အဲ့ဒါလည်းပဲကျန်တဲ့ပြည်တို့မှာသုံးသပ်ဖို့လိုအပ်တယ်။ငကူကျွန်တော်တို့မွေးရပါခွင့်ရပါပျောက်ဆုံးနေတဲ့နေသားမျိုးရောက်နေတာကိုကျန်တဲ့ထောက်ကြခြင
ဒီကနေ့ရက်စွဲနဲ့ကြညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။နိုင်ကွင်ပြောပြခဲ့တာပါ။အခုတော့တောင်ကုန်းဦးနဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ့လက်ပို့ပေါ်လူတို့ထောင်ကျော်နဲ
်ကိုရီးယားရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေပဲကိုဆက်ပါမယ်ရှင်။တောင်ကိုရီးယားနိုင်ငံမှာတရားမဝင်နေထိုင်ပြီးအလုပ်လုပ်နေတဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးဖို့ပြီးခဲ့တဲ့ရက်ပိုင်းမှာတောင်ကိုရီးယားအစိုးရညွှန်ကြားထားပြီးမြန်မာအလုပ်သမားတွေလည်းအဖမ်းဆီးခံနေရပါတယ်။ဖေဖော်ဝါရီလတဲ့ပျောင်ချန်းမြို့မှာကျင်းပဖို့ရှိတဲ့ဆောင်းဝါဒီအိုလံပစ်မတိုင်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့တုံ့တက်သူတွေလည်းရှိပါတယ်ဆက်သွယ်မြင့်မြန်ထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါမယ်ရှင်
။တောင်ကိုရီးယားနိုင်ငံအနှံ့အဓိကလူစီကားတဲ့ယထာဘူတာကားဂိတ်စောင့်လို့ရေးလုပ်ငန်းခွင်စက်မှုစုံစတဲ့နေရာ34ခုမှာတရားမဝင်နိုင်ငံသားအလို့သမားတွေကိုဖမ်းဆီးဖို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနကဇန်နဝါရီလ16ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါ။အဲ့ဒီကြေညာချက်ထဲမှာတော့ကိုရီးယားလူမျိုးတွေအလို့အကင်နဲ့လုံးကြုံစိတ်ချစွာနေထိုင်နိုင်ရေးအတွက်အခုလိုဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာဈေးပေါ်တဲ့နိုင်ငံသားအလို့သမားတွေကြောင့်ကိုရီးယားလူမျိုးတွေအလို့ကန်ရှားပါနေသလိုရာဇဝတ်မှုတွေထူပြောလာတာကြောင့်လည်းနှစ်စဉ်ဆိုသလိုတောင်ကိုရီးယားလူဝင်မှုကြည့်ရေးဌာနကဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလတဲ့ဖြောင်ချောင်းမြို့မှာဆောင်းရာသီအိုလံပစ်ပွဲကျင်းပဖို့ရှိပြီးအဲ့ဒီအချိန်မတန်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့ဖူချွန်းမြို့မှာတရားဝင်နေထိုင်တဲ့ကိုရန်နိုင်ထွန်းကပြောပါတယ်
။ဒီနေ့မှာတော့တော်တော်လေးကိုပတ်စိတ်တိုက်ဖမ်းမဲ့သဘောမှာရှိတယ်။ကျွန်တော်တို့ဖေဖော်ဝါရီလ3မှာကိုရီးယားနိုင်ငံဖျောင်းချန်းဆိုတဲ့ဒေသမှာကျွန်တော်တို့ဆောင်းဝါဒီအိုလံပစ်ပွဲကျင်းပဖို့ရှိတယ်။အဲလိုမျိုးအခြေခံကြီးနဲ့တိုက်ခိုက်တဲ့အခါမျိုးကြရင်တော့နိုင်ငံသားတွေတရားမဝင်ဟိုဘဆေးသမားတွေဖမ်းနေရှိတယ်။ဘာကြောင့်လဲဆိုတော့ပြဿနာကြီးကြီးဖြစ်တတ်တာတွေရတယ်နိုင်ငံသားလူသမားတွေကလည်းစတတ်တာဟုတ
်မြန်မာလူသမားတွေကတော့စိုးမျိုးအပါဝင်အင်းချွန်ဖူပြောင်းနဲ့ဖူချွန်းမြို့တွေမှာအများစုနေထိုင်ကြပြီးတရားဝင်နေထိုင်သူတွေရောဗီဇာမဲ့ overstay နေသူတွေပါရှိကြပါတယ်။တောင်ကိုရီးယားတရားရေးဌာနကညွှန်ကြားထားတဲ့ဒီအပိုင်းအတွင်းပိုက်စိတ်တိုက်ရှာဖွေဖမ်းဆီးမှုတွေကြောင့်အဖမ်းဆီးကလွတ်မြောက်အောင်ရှောင်ရှားနေရကြောင်းဆိုးမြို့မှာ overstay ဘဝနဲ့18နှစ်နီးပါးကြာနေထိုင်တဲ့ကိုဇော်ကအခုလိုပြောပါတယ်
။တောင်ကိုရီးယားဒီ immigration ရမယ်လေ။လိုက်ဖမ်းတယ်အဲဒီဆိုကြတော့ immigration ဆိုတဲ့ uniform တွေဝတ်ထားတာရှိတယ်တချို့ကြတော့ mapping နဲ့ဖမ်းတာရှိတယ်ကျွန်တော်က overstay ပါခင်ဗျာကျွန်တော်တို့အဲအဲ့ချိန်ကျလို့ရှိရင်ကျွန်တော်တို့အပြင်မထွက်တော့ဘူးအောင်မှာပဲနေနေရတယ်အဲ့ဒီတို့အဖမ်းပြီးကြားထဲမှာပဲကျွန်တော်တို့ဒီလိုသွားလာနေရပါတယ်ခင်ဗျာ
လက်တော်အဖမ်းစီးခံနေရတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတချို့ပါတယ်ဆိုပေမဲ့အများစုကတော့တရုတ်နိုင်ငံဘွားကိုရီးယားအနယ်ဝင်တွေဖြစ်ကြတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်အဓိကတော့ဒီတရုတ်ကိုရီးယားအနယ်ပေါ့ဗျာတရုတ်ပြည်မှာမွေးဖွားတဲ့ကိုရီးယားအနေဝင်တွေကကိုရီးယားနိုင်ငံနဲ့ဟိုအလုံးကြီးနဲ့ overseas နဲ့ဝင်နေပြီးရင်ဒီသူတို့ကကိုရီးယားရုပ်တည်နေတယ်တော်တော်ခွဲခြားဖို့ခက်တော့ဒီခိုးဆိုးလူရက်တဲ့အလုံးမျိုးတို့မှသူတို့ကအများဆုံးလောက်တာများတယ်အဲ့ဒီကြောင့်လေဖမ်းလာတယ်ပါလူအခြားခြားသောဒီပါကစ္စတန်တို့အဲဒီအာရဘက်ကဟာရီယာတဲ့ကိုရီးယားနိုင်ငံမှာဖုန်ကတ်အတုလောက်တာတို့ဘဏ်ကတ်အတုတွေလုတ်ပြီးတော့ဝေလင်းလေးငယ်မှုတွေပါတော့အဲ့လိုအမျိုးတွေတဲ့သူတို့ကထဲထဲဝင်ထွက်တတ်တော့အဲ့ဒါတွေကိုနှိမ့်နေနေတာပဲပါပါတယ်
တောင်ကိုရီးယားနိုင်ငံမှာအခုလိုအဖမ်းဆီးကျန်းလာပေမဲ့မြန်မာနိုင်ငံမှာပြန်ပြီးလှုပ်ရှားရတာတည်းဆိုင်ရင်အဖမ်းမခံရမချင်းကိုရီးယားမှာပဲဆက်ပြီးအလုပ်လုပ်သွားမယ်လို့စက်ရုံလူသားတူဖြစ်တဲ့ကိုဇော်ကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းစက်ရုံလူသားပါခင်ဗျာစက်ရုံလုပ်ရမယ်။ခဏခဏလက်ဖမ်းတယ်ဒါပေမဲ့ကျွန်တော်လည်းအဲ့ဒီမှာလွတ်သွားတာကံကောင်းတော့တောင်းပါသွားလွတ်သွားတာဒီရှိတယ်။သူ့လူတွေအဲစက်ရုံကလူတွေအကုန်လုံးပါသွားပြီးတော့ကျွန်တော်တယောက်တည်းကြံခဲ့တာဒီလေရှိတယ်။လမ်းမှာလည်းအရှိမဖမ်းနေကျွန်တော်မြင်တဲ့အခါကျတော့ဟိုစတော့ဆိုင်တိုင်တော့ပြန်ပြီးဝင်ပြေးလိုက်တယ်။အဲ့လိုမျိုးတွေအဲ့ထက်မှလည်းဝင်အောင်နေရသေးတယ်ရှိကြပါခဏ။ဘင်္ဂလားဒေ့ရှ်တို့ဘာလို့လဲရှိတယ်။ဘင်္ဂလားဒေ့ရှ်ရှိတယ်၊တိုင်းရှိတယ်၊ဗီယက်နမ်ရှိတယ်၊ဖိလစ်ပင်းရှိတယ်။ဟုတ်ကဲ့သူတို့တွေဖန်ခံရပါလားခဏ။တ
ောင်ကိုရီးယားအစိုးရရဲ့စီမံချက်အရ2019ခုနှစ်အတွင်းမှာလဲတရားမဝင်နိုင်ငံသားအလို့သမား3100ကျော်ကိုဖမ်းဆီးခဲ့ပြီး တရားမဝင်အလို့သမားခန့်နဲ့ကိုရီးယားအလို့ရှင်6,600ကျော်ကိုဖမ်းဆီးခဲ့တာပါ။စီမင်းချိုးပေါက်တဲ့အလို့ရှင်တွေဟာကိုရီးယားဝန်ငွေတင်းနေရာနီးပါးဒဏ်ငွေပေးဆောင်ရပါတယ်။တရားမဝင်နိုင်ငံသားဖမ်းဆီးရေးမနှစ်တုန်းကစီမံချက်ကိုငါးလနီးပါးကြာလုဆောင်ခဲ့ပေမဲ့ဒီ2014ဖမ်းဆီးရေးစီမံချက်ကိုတော့6လနီးပါးကြာလုဆောင်သွားမယ်လို့ကိုရီးယားအစိုးရကသတင်းထုတ်ပြန်ထားပြီး
လာဝကလူသမားရေးဌာနရဲနဲ့ပင်လယ်ကမ်းခြေဆောက်ရဲဝန်တန်းစုစုပေါင်း400နီးပါးအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုညာဝဲအောင်တင်ပြခဲ့တာပါ။အခုတော့အမေရိကန်နဲ့ရုရှားနိုင်ငံဆိုင်ရာသတင်းလာဘဲကိုဆက်ပါမယ်ရှင်။ဆွစ်ဇာလန်နိုင်ငံမှာရှိတဲ့ပတ်သက်ခြင်းပါမဲ့ကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်ကမ္ဘာခေါင်းဆောင်တွေတက် လက်လာတုံးသက်သူတွေကတော့ရုရှားဟာယူကရိန်းအရေးကြောင်းအမေရိကန်ကတူပေါ်ချမှတ်ထားတဲ့တင်ခအရေးယူမှုတွေကိုပြန်လည်ဖယ်ရှားပေးဖို့သမ္မတထရမ့်ကဆောင်ရွက်ခြင်းမရှိတဲ့ပေါ်စစ်ပြက်လက်ပြက်နဲ့အခုလိုဆွဆွပြောဆိုနေတာလို့ဆိုပါတယ်။ VOA သတင်းစာဆလာဒီစာဟုပေးပို့တဲ့သတင်းကိုမကင်ဖြူထွေးကတင်ပြပေးပါလိမ့်မယ်ရှင်။ပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းအမေရိကန်သမ္မတထရမ့်ကကိစ္စရဲ့အတော်များများအတွက်ဝေဖန်ခံနေရတာပါ။ Haiti နဲ့အာဖရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာသူတွေကိုရင်းရင်းတည်တည်မှတ်ချက်ပေးပြောခဲ့တဲ့အတွက်ပြည်တွင်းရောပြည်ပမှာပါကန့်ကွက်ဝေဖန်နေကြတာပါ။ရှေ့သတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပမယ်ကမ္ဘာစီးပွားရေးနှိမ်နှောပလဲပွဲကိုထရမ့်တက်ရောက်မဲ့အရေးဆွစ်ဇာလန်မှာကန့်ကွက်ဆန္ဒပြသူတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံသားယဝန်ကြီးဆာ
မလုံးဆိုင်ရဲ့ဒုံးကျည်ကဝေးစနစ်ဖြန့်ကျက်ချထားတာကနေအရေးယူတင်ခတ်မှုတွေကိုတူရဲချမှတ်တာသူတို့ရဲ့ဥပဒေကိုနည်းလွန်အသုံးချတာဒါမှမဟုတ်ရင်လည်းနိုင်ငံတကာပြဿနာတွေကိုသူတို့နည်းနဲ့ပဲဖြည့်ရှင်းဖို့ချင်းချောက်ပြောဆိုတာမျိုးတွေနဲ့သူတို့ကနီလန်ပေါင်းစုံတုံးနေတာပါ
တရင်းကနေကမော်စကိုမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာမစ္စတာလက်ဗရော့ဖ်ပြောသွားတာပါလက်ရှိအစိုးရဟာအရင်အိုဘားမားအစိုးရနဲ့ဘာမှမကွာပဲတချို့နေရာတွေမှာထရမ့်ကပို့ပြီးတော့တောင်ပေါက်မာနေသေးတယ်လို့မစ္စတာလက်ဗရော့ဖ်ကပြောပါတယ
်ဆိုလိုညူတရှာအမေရိကန်စကီကလေဂီဆာယူ
စင်ကောစီအရကျွန်တော်တို့ရဲ့မိတ်ဆွေအမေရိကန်နဲ့မဟာမိတ်တွေကကမ္ဘာနိုင်ငံကြီးမှာတခြားအရေးပါတဲ့နိုင်ငံတွေအမြင်တွေကိုနားမထောင်ခြင်းပဲရာဇသံသုံးပြီးစီးပွားရေးကိုလေဝကြီးအုပ်ချုပ်နေကြတာပါကမ္ဘာမှာတခြားအင်အားကြီးနိုင်ငံတွေပေါ်ထွက်လာနေတယ်ဆိုတော့သူတို့ကအတိအမှန်မပြည့်ချင်ကြပါဘူ
းလိလသုံးသက်သူပီတာအက်ဆော့ဖ်ကတော့လက်ဖော့ဖ်ရဲ့ဝေဖန်ချက်ဟာယူကရိန်းရေးရုရှားရဲ့ဆွတ်ဖတ်မှုကိုထရမ့်အစိုးရကနားလည်ခွင့်လွှတ်ဖို့အရင်ကမျှော်လင့်ခဲ့တဲ့အတိုင်းဖြစ်မလာတဲ့အပေါ်မှာစိတ်ပြက်နေတာကိုဖော်ပြလိုက်ကြပဲလို့ဆိုပါတယ
် What it really shows that they miscalculated and they never could understand the depth of this
ဒါကဘာကိုပြတယ်လဲဆိုတော့သူတို့အတွက်မှားခဲ့တယ်ဆိုတာပါပဲဒီနိုင်ငံရဲ့အာဏာခွဲဝေကျင့်သုံးမှုကိုသူတို့ကောင်းကောင်းနားမလည်တာပါဒီနိုင်ငံမှာကွန်ကရစ်လွှတ်တော်နဲ့တရားရေးခြေနာတွေကအင်တန်ကိုဩဇာကြီးပါတယ်။နောက်ဆုံးမှာသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်လည်းရုရှားနဲ့ဆက်ဆံရေးတိတိကျကျတိုးတက်ကောင်းမွန်လာလို့တဲ့ဆန္ဒသိရှိမနေပါဘူး
။ထရမ့်အစိုးရဟာကမ္ဘာကြီးကိုအမိန့်ပေးထိန်းချုပ်ချင်နေတယ်လို့ဆိုပြီးအခုလိုဆွဆွဲပြောဆိုတာမျိုးကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မန်တန်ဟောင်းတစ်ခုလည်းဖြစ်တယ်လို့သုံးသက်သူအက်ဆော့ဖ်ကပြောပါ
တယ်
။လက်ဖော့ပြောနေတာတွေကတကယ်တော့မမှန်ပါဘူး။ကျွန်တော်ကတော့ရုရှားဟာသူလုပ်ချင်တာကိုပို့ပြီးတော့လုပ်ခွင့်ရဖို့အတွက်ကြိုးစားနေတယ်ဆိုတာကိုပြသလိုက်တာပဲလို့ထင်ပါတယ်
။အမေရိကန်ရုရှားရေးကြွေးကျင်သူတွေကတော့သမ္မတထရမ့်ကမ္ဘာစီးပွားရေးနှိမ့်တော်ဖလှယ်ပွဲတက်ရောက်မဲ့အစီအစဉ်ကိုထောက်ခံကြပါရယ်။ဒါဖို့ဆွေးနွေးပွဲတွေမှာအများထောက်ခံထားတဲ့ကမ္ဘာလုံးဆိုင်ရာဖြန့်ကျက်မှုနဲ့လွတ်လပ်စွာကုန်သွယ်မှုဆိုတာတွေမှာထရမ့်ကတစ်လျှောက်လုံးသဘောတူလာခဲ့တာမဟုတ်ပါဘူး။ဒါကြောင့်ကိုယ်တိုင်တွားရောက်ခြင်းအဖြစ်သူ့အနေနဲ့ကြည်ကြဲပြင်းပြဆွေးနွေးနိုင်မှာဖြစ်တယ်လို့လိလသုံးသက်သူအက်ဆော့ဖ်ကပြောပါရယ်ရှင်။
ဒီ UI မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားတင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးအမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနှာစင်ကြရမယ်အပြင
်ကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ဆယ်မြောင်းတာတမန်တွေကိုတိစောက်ခဲ့တာပဲ။ဒါပေမဲ့ဘယ်လိုလုပ်ငန်းမှမဆိုကောင်းကျိုးရှိလို့ဆိုးကျိုးတွေလည်းရှိတယ်။ဆယ်မြောင်းတာ
ဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနှာစင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနှာစင်ကြရပါမယ်။သိပ္ပံပညာဟာသာမန်အားဖြင့်အမျိုးသားတွေအာသင်နဲ့ပါတာရလို့ယူဆရပေမဲ့အမျိုးသမီးတွေလည်းသိပ္ပံပညာမှာထူးချွန်နိုင်ကြတာဖြစ်ပါတယ်။တီရီလင်းဟာအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ရှိအော်ဂတ်စတာတက်ကတူမှာအုံနောက်နဲ့အာယွန်ဂျောဆိုင်ယာပါရဂူဘွဲကိုပြီးခဲ့တဲ့နှစ်ကရရှိခဲ့ပါတယ်။သိပ္ပံပညာကိုအထူးလည်လာရမှာသူ့ရဲ့ပညာသင်ကြားမှုအတွေ့အကြုံနဲ့ပတ်သက်လို့တီရီလင်းကိုဆက်သွယ်မြင်းမြန်းခဲ့တာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါရရှင်။
ဒီကဂျော်ဂျီပြည်နယ်ရှိအဂတ်စတာတက္ကသိုလ်မှာ Neuroscience ကိုဦးနှောက်နေအာယုံကျော်သိပ္ပံပညာရမှာပါရဂူဘွဲ့ပြီးခဲ့တဲ့နှစ်ကပေါ့2019ခုကရရှိခဲ့တယ်လို့သိရပါတယ်။သိပ္ပံပညာနယ်ပတ်သက်လို့အမျိုးသမီးတွေနယ်ပါနေတဲ့အချိန်မှာအထူးသဖြင့်ဦးနှောက်နေအာယုံကျော်ဆိုတာသိပြီးတော့လည်းခက်ခဲနေတဲ့ပညာရဖြစ်တဲ့အတိုင်းသိပ္ပံပညာကိုသီရိအနေနဲ့ဘယ်လိုစစိတ်ဝင်စားလဲဆိုတာကိုပြောပြပေးစီချင်ပါတယ်။
ဒီ American ပြည်အောင်စုကိုစတင်လာတဲ့အချိန်မှာဒီမှာဆယ်ခန်းနေစပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆယ်ဝင်လာတယ်ပြီးတော့ဒီတက္ကသိုလ်လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းကိုပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေ begin နေတယ်မှာပါတာလို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲ့ဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလုပ်ဖြစ်တယ်ပေါ့နော်လုပ်ဖြစ်ပြီးတော့နောက်ဒီ grad school ကိုဒီ neuroscience program တွေကိုရှောက်ဖြစ်သွားတာပေါ့နော
်အဲ့ဒီ neuroscience ပေါ့နော်အထူးသဖြင့်လူအုံနောက်နဲ့ပတ်သက်ပြီးတီရီကပါရဂူဘွဲ့အထိလေ့လာစီးပူးခဲ့တယ်ဆိုတော့အနေချင်းကြပြပါလားရှင်ဘယ်လိုလေ့လာခဲ့သလဲဘယ်လိုသုတေသနတွေပြုစုခဲ့သလဲဆိုတာပေါ့နော
်ဒီအုံနောက်နဲ့သက်ဆိုင်တဲ့သုတေသနမှာကျမတို့မသိရရဲ့အများကြီးရှိသေးရပေါ့နော်ဒီမေးစရာမေးခွန်းတွေအများကြီးရှိသေးတယ်ဒါပေမဲ့ဒီကျမရဲ့အဓိကအခုလေ့လာနေတာကတော့ဒီစိတ်ရောဂါတစ်မျိုးပေါ့နော် schizophrenia ဒီဗမာလိုပြန်ရလို့ရှင်တော့ဒီစိတ်ပစင်ကလျာဖြစ်တယ်လို့ပြန်ရမှာပေါ့နော်အဓိကဒီအုံနောက်ထဲမှာအချင်းချောလို့ရှိရင် brain cells နှစ်မျိုးရှိရယ်တစ်ခုက excitatory and နောက်ထပ်တစ်မျိုးက inhibitory ဒီ neuron တွေပေါ့နော်ဒီ brain cells တွေတစ်ခုနဲ့တစ်ခု communicate လုပ်တဲ့အချိန်မှာဒီ excitatory neuron တွေကဒီ information ကို cells တစ်ခုကနေတစ်ခု information flow သူကတောင်းဝင်ယူရယ်ပေါ့နော်ဒီ inhibitory neuron တွေကအဲ့ information ကိုချိန်ပေးတာပေါ့နော်ချိန်ပေးတာမှာဒီကြည့်ရယ်အခုလိုမျိုးဒီစိတ်ရောဂါလိုမျိုးဒီစိတ်မမှန်ဘူးဆိုလို့ရှိရင်အဲ့ဒီ balance အချိန်အစကပြတ်တာပေါ့နော်အဲ့ဒီ balance မရှိတော့ဒီကျမရဲ့ research ကတော့ဒီမွေးခင်ကအချိန်ရယ်စပြီးတော့ဒီအရွယ်ရောက်တဲ့အချိန်ပေါ့နော်ဒီ different အဲ့ developmental stage ဒီမှာဒီ inhibitory system ကဘာဖြစ်လဲဆိုတာကိုလေ့လာတာပေါ့နော
်ဆိုးဆိုးကတီးတီးပြောတယ်အထူးပြုလေ့လာခဲ့တဲ့စိတ်ကစင်ကလျားဖြစ်တဲ့schizophrenia ယောဂနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
ဒီယောဂကကြောရလို့ရှင်ဒီ symptom က3ခုခွဲလို့ရတယ်ပေါ့နော်တစ်ခုကကြတော့ဒီ hallucination positive symptoms ကို call ရတယ် positive ဆိုတာကိုအတန်ကြီးကြားတာတော့မရှိတာတွေမြင်တာတော့အဲ့လိုမျိုးပေါ့နော်ပြီးရင်မဟုတ်တာတွေကိုယုံကြည်တာအဲ့လိုမျိုးပြီးရင်နောက်တစ်ခုက negative symptoms ဆိုတဲ့ကျန်တဲ့နေရာကြတော့လူတွေနဲ့မဆက်ဆံနေတာပြီးရင်မကြိုးစားနေတာစိတ်ဓာတ်ကျတာအဲ့လိုမျိုးတွေ symptom တွေလည်းရှိရယ်အိတ်မပြောတာအဲ့လိုမျိုးတွေပြီးရင်နောက်တစ်ခုက cognitive symptoms cognitive symptoms ကကြတော့မမှတ်မိတာတတိမိတာတို့ တကယ်ဘယ်လိုပြောမလဲဆုံးဖြတ်ချက်ချရတာကိုမချနိုင်တာအလိုမျိုးဒီ executive function တွေမှာမလုပ်နိုင်တာပေါ့နော်အဲ့လိုမျိုး symptom တုံးလို့ရှိပါတယ်ဒီယောဂကမျိုးရိုး design gene တွေမှာလည်းပြဿနာရှိရဲပြီးရင်တောင်းဝန်းကျင်ကလည်း effect ဖြစ်တယ်ပေါ့နော်ဒီယောဂကိုဖြစ်စေရဲပေါ့နော်နှစ်ခုစလုံးပါပါတယ်ဒါမှအဓိကကတော့ genetic မျိုးရိုး design gene ပေါ့နော
်ဟိုနောက်တစ်ခုစိတ်ဝင်စားတာလေဒီလိုပါရဂူပွဲယူတဲ့နေရာမှာဒီအဆင့်စစ်ပေါ့နော်စံမွဲပြေတာတို့ဒီသူတေသနာပြည့်စုံတာတို့အဲ့ဒီစနစ်ကလေးပေါ့နော်နည်းနည်းရှင်းပြပါရှင
်ဒီပါရဂူပွဲအကြောင်းလျှောက်ဖို့ဆိုတာဒီမှာ GRE စာမေးပွဲဖြေရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှန်နဲ့ကိုဒီ undergrad မှာ grade စီပေါ့နော်အမှန်နဲ့တိုက်တဲ့အကြောင်းလျှောက်ပေါ့နော်ပြီးရင်ဒီသူတွေကလည်းပတ်သက်တဲ့အလုံးမျိုးလောက်ဖို့လို့ရှင်လေအဲ့ဒါအများကြီးအထောက်အကူရပါတယ်ကိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုတောင်းဝင်ဝင်ရပြီဆိုလို့ရှင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့တက်ဆိုင်တဲ့အတန်းလေးတက်တယ်ပထမနှစ်ပြီးလို့ရှင်တော့အများစုကဒီကိုရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုနဲ့တက်ဆိုင်တဲ့သူရဲ့သနာကိုအလုံးလောက်တာပါပဲဒီပါကိုရဖို့စာမေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆောင်ရွက်ဖြေရတယ်အဲ့ဒီဆောင်ရွက်အောင်ပြီဆိုလို့ရှိရင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲ့ဒီဆောင်ရွက်ကအရေးကြီးဆုံးပေါ့အဲ့ဒီဆောင်ရွက်ပြီးလို့ရှိရင်ကိုယ့်ရဲ့ဥပဒေနဲ့လုပ်တဲ့ thesis ကိုပေါ့နော်ပြီးအောင်လုပ်ရတယ်ပြီးအောင်လုပ်ပြီးရင်အဲ့ဒီ thesis ကို defense လုပ်ရတယ် defense လုပ်တယ်ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ်thesis committee ဆိုလို့ရှိရင်ကျောင်းကကိုနဲ့တက်ဆိုင်တဲ့ professor 5ယောက်အဲ့ဒီ committee မှာပါရဲပေါ့နော်အဲ့ဒီ professor 5ယောက်ကကိုရဲ့ thesis ကို monitor လုပ်ရတာပေါ့နော်ကိုလောက်ထားတဲ့သူစေတနာကိုဒီဆရာကြီးကျောင်းကကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှိရင်မိကုန်းနေမိနေကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့ argue လုပ်ခြင်းနေဆိုလဲသူတို့ ਨੇ ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ဒီ defense လုပ်တာအောင်မြင်ပြီဆိုလို့ရှိရင်တော့ဒါပါရဂူဝဲရတယ်ပေါ့နော်
တိရိက2015ခုနှစ်မှာတိရိတို့ဌာနမှာသုတေသနထူးခြင်းစုကိုလည်းရရှိခဲ့တယ်ဒါအပြင်ဦးနှောက်နဲ့အာယုံကျော် retreat အဖွဲ့ committee မှာပေါ့နော်အဲ့ဒီမှာလည်းကျောင်းသူတူအနေနဲ့ဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခုလိုပေါ့နော်မြို့သားကြီးကြီးစိုးတဲ့ဒီသိပ္ပံပညာရပ်မှာပါရဂူဘွေရရှိခဲ့တဲ့အထီးပေါ့နော်ထူးထူးချင်းချင်းကိုစ조사ခဲ့တာနဲ့ပတ်သက်ပြီးတော့မြို့သမီးတွေအနေနဲ့ပေါ့နော်ခုလိုပါရဂူဘွေအထီးလေ့လာဖို့အတွက်ကဘယ်လိုအခက်အခဲတွေရှိမလို့ထင်ပါလဲရှင
်အဓိကဒီလမ်းကြောင်းကိုရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အများကြီးပေးရပါတယ်ဒီသူသနာလက်တွေ့လောက်ရတာလက်ထဲမှာအချိန်အများကြီးအလုံးလောက်ရတယ်ဒါသူသနာဆိုတော့ကိုရမယ် result ကလည်းမသေးကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကျတော့အချိန်နဲ့ပင်ပန်းတာနဲ့ပေါ့နော်ခြားအများကြီးစဉ်းစားကြလို့ရပါပေါ့လို့ရဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ရောတာပေါ့အခုလိုအရင်အချိန်ပေးရတဲ့အလုပ်မျိုးကျတော့အမျိုးသမီးအနေနဲ့လုံနိုင်တာနေတာပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းနည်းမပါဘူးလဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career effect ဖြစ်နိုင်တာပေါ့
နောက်ဆုံးနေနဲ့ကျမမြင်ချင်တာက TV လေးလာခဲ့တဲ့စိတ်ယောဂတွေပေါ့နော်ဒီမြန်မာနိုင်ငံမှာဒီစိတ်ယောဂနောက်ဆိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပြောချင်တာကတော့အခုမမာပြည်မှာပေါ့နော်အခုချိန်ဒီစိတ်ယောဂနဲ့တက်ဆိုင်တဲ့ယောဂရဲ့တက်တနာရဲ့ဒီစိတ်ကျန်းမာရေးတွေကိုတိတ်ပြီးတော့အေးမထားမိဘူးလို့ထင်တယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဒီစိတ်အထူးကုဆရာမရှိတော့ရဆိုတာကလူအများစုကရိုးရိုးဆရာဝန်ရှင်နေမကောင်းလို့သွားတယ်လို့ပဲ normal ဒါပေမဲ့ဗမာပြည်မှာကျတော့အဲ့လိုမျိုးအတိုင်းဝိုင်းကြောင့်ဒီ traditionally စေယောဂါတွေရှိတယ်ဆိုတာသိပြီးတော့လက်မခံကြဘူးပေါ့နော်စိတ်သက်သာရယ်ဆိုလို့ရှိရင်ဘယ်သူမှဆရာဝန်ရှင်မသွားခြင်းအကူအညီမလိုခြင်းပေါ့နော်ဒါမျိုးတွေဒီစေယောဂါတွေရှိရယ်ဒီစိတ်ကျန်းမာရေးကအရေးကြီးတယ်ဆိုတာကိုဗမာပြည်မှာရေးထားဖို့လိုရဲပေါ့နော်တကယ်ပြောရရင်တော့အခုအချိန်မှာဗမာပြည်မှာအခြေခံလိုအပ်ချက်တွေရှိသေးတယ်ပေါ့နော်ဒီကဒီစေယောဂါရေးထားဖို့အတွက်ဒီထက်ပိုပြီးအရေးကြီးတဲ့တခြားကိစ္စရဲ့အရင်ဖြေရှင်းဖို့ လို့ရဆိုတော့အဲ့ဘက်ကတော့မရောက်သေးဘူးပေါ့နည်းနည်းဝေးသေးတယ်ဒါပေမဲ့အဲ့အမျိုးတွေကတည်ထားဖို့တော့လိုပါတယ်အဓိကအခုချိန်မှာပေါ့နော်နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရတဲ့အချိန်မှာတခြားနိုင်ငံတွေမှာဘယ်လိုရှိရဲဆိုတာကိုတည်ထားဖို့လိုပါတယ်အဓိကအစပိုင်းမှာအတူယူဖို့ပေါ့နော်အဲ့ဒါအရင်ရေးကြည့်ပါတယ
်ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ခရစ်စီယာရှင်အမေရိကန်ပါတီဦးဆောင်တဲ့ရက်သားဆွေရတက်တန်းထက်ဝက်ဒီပါရှိလာချိန်မှာပဲအဆွေရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်ပြည်တော်စုအဆွေရအဖွဲ့ဝင်တွေတိုင်းဒေသနဲ့အဆွေရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘလောက်ထိတော်အားဖြစ်လာနိုင်ပါသလဲဘေကန်ဒါရီဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOAS နေနေကြတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-8-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ရတိုက်ရိုက်လေးလိုက်ပြစင်ကကြိုဆိုပါရစေ။စနေညတိုက်ရိုက်လေးလိုက်စနေကမှာပါဝင်ဆင်းနွှဲကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့မြန်မာနိုင်ငံကနေရွှေပြောင်းအခြေကျနေထိုင်သူတွေအထူးရင်ဆိုင်ရလေးရှိတဲ့DUI လို့ခေါ်တဲ့အရက် movie ကားမောင်းရမှာဖန်ဆီးခံရတဲ့အကြောင်းနဲ့တရားဥပဒေအရဘလို့အရေးယူခံနိုင်ရတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးမလွန်ခံပိုက်ပါကိုကိုအောင်ကဆက်သွယ်မြင်းမြန်းထားပါတယ်။အိန္ဒိယနာပြည်နယ်ကအစိုးရလက်ထောက်ရှိနေတူဖြစ်တဲ့မလွန်ခံပိုက်ပါနဲ့တွေ့ဆုံမြင်းမြန်းကပထမပိုင်းကိုနားဆင်ကြရအောင်ပါရှင
်။မလွန်ခံပိုက်ပါကဒီမြန်မာနိုင်ငံသားတွေတော်တော်များများနေထိုင်တဲ့အိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မှာအစိုးရလက်ထောက်ရှိနေဆိုတဲ့အခါကျတော့ပေါ့လေဒီအိန္ဒိယနာပြည်နယ်မှာမြန်မာနိုင်ငံသားတွေအများဆုံးရင်ဆိုင်ရလေးရှိတဲ့အမှုတွေအကြောင်းအရင်ပြောပြပြရလား
ဟုတ်ကဲ့ပါကျွန်တော်ဒီအစိုးရရှိနေလက်ထောက်စိုးရရှိနေလောက်တာ3နှစ်ခွဲကျော်ပါပြီအဲ့ဒီမတိုင်ခင်တုန်းကတော့ကျွန်မကိုပိုင်ရှိနေsolo practitioner အနေနဲ့9နှစ်လောက်လုပ်ခဲ့ပါတယ်ဆိုတော့ကိုပိုင်ရှိနေလောက်တော့ပဲဖြစ်ဖြစ်ဒီအစိုးရရှိနေနဲ့ဆက်ရတဲ့အချိန်ပဲဖြစ်ဖြစ်အများစုပြမှုတွေကျမဒီမြန်မာနိုင်ငံလာတဲ့လူတွေတွေ့ရတာကတော့ driving under OVWI ဒါမှမဟုတ် DUI လို့ခေါ်ရဲ driving under the influence ပေါ့နော
်အရက်တော့မူးပြီးတော့ကားမောင်းတာပေါ့နော
်ဟုတ်ကဲ့အတိတ်ပဲတိကျဆိုလို့ရှိရင်တော့ဟုတ်ကဲ့အရက်တော့ပြီးတော့မူးရင်းနဲ့ကားမောင်းတယ်လို့အတိတ်ပဲဥပဒေကတော့အတိတ်ပဲပေါ်ပြရတယ်ဒါပေမဲ့ကျမတို့အနေနဲ့အများတန်းဟိုသူတို့ကနားလည်လွဲတာကတော့ဗာလဲဆိုတော့မူးရယ်ဆိုတဲ့အခါကျတော့ကျမတို့သူတို့ထင်တာကတော့မူးပြီးတော့ဘာမှမတွားနိုင်မလုံနိုင်အရင်မူးရယ်လို့ပဲသူတို့ကသတ်မှတ်တယ်ဒါပေမဲ့အစိုးရရဲ့အဲ့ဒီဥပဒေအောက်မှာမူးရယ်ဆိုတော့ဘယ်လိုသတ်မှတ်လဲဆိုတော့ဒီမူးမူးခံစားရလားဆိုတဲ့အပေါ်မှာမဟုတ်ပဲနဲ့objectively ပေါ့နော်ခန္ဓာကိုယ်ထဲမှာအရက်ပမာဏကဘယ်လောက်ရှိသလဲခန္ဓာကိုယ်ထဲမှာအရက်ပမာဏရှိတယ်ဆိုလို့ရှိရင်ဆုံးဖြတ်ချက်ကိုထိခိုက်နိုင်တယ်ဆိုလို့ရှိရင်တော်တော်မူးရယ်လို့သတ်မှတ်တယ်ဆိုတဲ့အခါကျတော့အဲ့ဒီအပိုင်းတော်တော်များများကဒီဥပဒေကိုနားမလည်တဲ့အခါကျတော့ပေါ့နော် DUI ပိုင်းဆိုင်ရာတော်တော်များများရှင်းပြပေးရပါတယ
်ဒီမှာပေါ့လေအခုလိုအမှုဖြစ်ပြီဆိုရင်တရားရုံးမှာဟိုဘယ်လိုအမှုရင်ဆိုင်ရလိမ့်ရှိပါလဲအမေရိကကဒီတရားရုံးစနစ်အကြောင်းလည်းပြပြပေးအောင်ခင်ဗျာ
ဒီနိုင်ငံမှာ civil court ရှိတယ် criminal court ရှိတယ် juvenile court ရှိတယ် ဆိုတော့ court တရားရုံးအမျိုးမျိုးရှိတယ်ဆိုတဲ့အခါကျတော့သူတို့တရားရုံးရောက်ပြီဆိုတဲ့အခါကျတော့ဒီတရားရုံးကဥပဒေကျွန်းလွန်လို့ criminal အနေနဲ့ပြစ်မှုတင်လို့တရားရုံးရောက်တာလားဒါမှမဟုတ်ရှင် civil သဘောအနေနဲ့ဥပမာအဖြစ်မိသားစု question မှုဆိုလို့ရှင်ဒါ civil court နဲ့ပတ်သက်တယ်ဒါမှမဟုတ်ရှင်တရားနဲ့တရားသဘောမတူလို့တိုင်တာပေါ့နော်အဲ့ဒါမျိုးက civil court ဖြစ်တယ်ဒါကတော့ဒီဥပဒေကိုကျွလွန်တဲ့ဟာနဲ့မဆိုင်ဘူးနောက်တစ်ခုက juvenile court ဆိုတာကကလေးငယ်တွေအသက်16နှစ်မပြည့်သေးတဲ့ကလေးတွေတကယ်လို့ပြမှုကျွလွန်တယ်ဆိုလို့ရှိရင်သူတို့မှာ court တက် juvenile court တက်ရှိတယ်ဆိုတော့ court ကအမျိုးမျိုးရှိတယ် အဲ့အမျိုးတွေနားမလည်တဲ့အခါကျတော့သူတို့ရဲ့ intelligence case ရှိတယ်ဆိုလို့ရှိရင်သူတို့ကဘယ် court လဲဘယ် court ကိုသွားရမှန်းတော့မသိဘူးနောက်တစ်ခုကျတော့ဒီသူတို့ကျွလွန်တဲ့ဟာကဥပဒေကျွလွန်တာလားဒါမှမဟုတ်ရှင် civil ပိုင်းကနေဒီတရားမှပိုင်းကနေကျွလွန်တဲ့ဟာမျိုးလားဆိုတဲ့ဟာမျိုးတွေသူတို့ကသိနားမလည်တတ်ကြဘူးဆိုတဲ့အခါကျတော့အာတော်တော်များများရှင်းပြပေးရပါတယ
်ခုနက DUI ပေါ့လေအရက်တောက်ပြီးတော့ဟိုမူးပြီးတော့ကားမောင်းတဲ့ကိစ္စပေါ့နော်ဆိုတော့အဲ့လိုကိစ္စတွေမှာလည်းပဲဥမာဟိုဘလို့ပုံစံမျိုးဘလို့အနေထားမျိုးတွေမှာအဖမ်းခံရလေရှိလဲ
ဘလို့ကနေစဖမ်းလဲဆိုတော့ဒီ traffic stop ကနေစပြီးတော့ဟို police officer တွေကအရင်ကြည့်တယ်လေဆိုတော့ police officer traffic တခုခုဥပဒေကကျွလွန်မှုရှိတယ်ဆိုလို့ရှိရင် traffic stop လုပ်လို့ရတယ်အဲ့ချိန်ကနေစပြီးတော့အရင်အနေရတာပဲဖြစ်ဖြစ်the English signs of intoxication ဆိုတာသူတို့ကရှိတယ်ဒီမူလမမူလဆိုတဲ့ဟာကိုအထောက်ထားပြတဲ့ဟာမျိုးပေါ့နော်ဟိုမှာဖြစ်သူတို့ကလမ်းလျှောက်လို့ရှိရင်ရင်းရင်းရယ်ရှောက်နေသလားမစ္စည်းတွေကနီးနေသလားအဲ့လိုမျိုးတွေသူတို့ကကြည့်ပြီးတော့တကယ်လို့အရင်က intoxicate ဖြစ်တယ်ဆိုတာသူတို့ probable cause ရှိတယ်ဆိုလို့ရှိရင်အဲ့ဒီအနေစပြီးတော့သူတို့ investigation စလုပ်ပါတယ်
တကယ်လို့ကားမောင်းနိုင်စွမ်းမရှိဘူးဆိုပြီးတော့ရဲကဆုံးဖြတ်ရင်ရောနောက်ဘာဆက်လုပ်ပါလဲ
တကယ်လို့အဲ့လိုမျိုးသူတို့ investigation လုပ်ပြီးတော့အရက်မူးနိုင်စွမ်းရှိတယ်ဆိုတော့သူတို့သတ်မှတ်ပြီးဆိုလို့ရှိရင်သူတို့ကိုရဲစခန်းထဲကိုခေါ်ပါတယ်ရဲစခန်းထဲကိုခေါ်ပြီးတော့ရဲစခန်းထဲမှာအသက်ရှူတဲ့အသက်ဟုတ်ကောမှုတ်တဲ့ဟာပေါ့နော် breathalyzer ဆိုတာရှိပါတယ်အဲ့ဒါကိုသူတို့ရဲ့procedure နဲ့ကိုက်ညီအောင်သူတို့ကမှုတ်ရတယ်တကယ်လို့မြန်မာနိုင်ငံလာတဲ့လူတွေဒါမှမဟုတ်ရှင်းအင်္ဂလိပ်စကားနားမလည်တဲ့လူတွေအတွက်ဆိုလို့ရှင်းတော့သူတို့ကမမှုတ်ခင် implied consent ဆိုတာရှိတယ်ဒီ license မရခင် implied consent ကိုအများအားလက်မှတ်ထိုးထားရတဲ့ဟာပေါ့နော် implied consent ဆိုတာကတကယ်လို့ရဲကကျွန်တော်ကိုဖမ်းတယ်ဆိုလို့ရှင်းရင်ဥပမာအရက်မယုံတင်ငါလို့ဖမ်းတယ်ဆိုလို့ရှင်းရင်ကျွန်တော်မှုတ်ဖို့တဘောတူပါတယ်ဆိုတဲ့ဟာက implied consent လို့ခေါ်တယ်ဒါပေမဲ့သူတို့ကအဲ့ဒါကိုမမှုတ်ခိုင်းခင်ရဲတွေကဒီဖမ်းတဲ့လူတွေကိုအရင်ပြောပြဖို့လိုအပ်ပါတယ်ဒီမှုတ်ဖို့ဟာကိုတဘောတူသလားဆိုအရင်ပြောဖို့လိုတယ်တကယ်လို့အဲ့ဒီလူတွေကတဘောမတူဘူးဆိုလို့ရှိရင် refusal အနေနဲ့တတ်မှတ်ပြီးတော့ license ကိုတစ်နှစ်ပြတ်ခံရတယ
်သူထဲမှာ alcohol ပမာဏဘလောက်များလဲဆိုတာကိုသိဖို့အတွက်ဟိုပါးစပ်နဲ့မှုတ်ခိုင်းပြီးတော့တိုင်းတာပေါ့လေဆိုတော့တကယ်လို့ကိုကဒါကိုညင်းပြီးတော့မမှုတ်ဘူးဆိုရင်ရောဘာဆက်ဖြစ်နိုင်ပါလဲ
သူတို့ကconsent လုပ်တယ်သဘောတူတယ်ဆိုလို့ရှိရင်မှုတ်ခိုင်းတယ်ပြဿနာတစ်ခုကဘာဖြစ်လာလဲဆိုတော့အင်္ဂလိပ်စကားမပြောနိုင်တဲ့လူတွေကကြတော့ consent ကိုမပေးနိုင်ဘူး inform consent မပေးနိုင်ဘူးအဲဒီခါကျတော့ရဲတွေကဘာလုပ်လဲဆိုတော့တရားသူကြီးစီကို warrant ယူရပါတယ်သွေးယူဖို့ပေါ့နော် blood draw လုပ်ဖို့ warrant ယူရပါတယ်ဆိုတော့အဲဒီကျတော့အဲဒီ warrant နဲ့ဆေးရုံက nurse ကသွေးကိုယူပြီးအဲဒီသွေးကိုသူတို့စစ်တယ်စတဲ့ခါကျတော့သွေးရပမာဏအဲ့မှာဘလောက်ပါလဲဆိုတော့အဖြေပေါ်လာတဲ့အခါကျတော့အဲ့ဒါကိုကိုက်ညီအောင်ပေါ့နော်အပြစ်ပြစ်မှုတင်ရတယ
်ဟိုခုနလိုအဖမ်းခံရတယ်နောက်တစ်ခုကတရားရုံးကနေကိုယ်မှာအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပြီဆိုတာနဲ့ဟိုဘလို့ပုံစံမျိုးပြစ်မှုတွေကိုအစဉ်စဉ်ချမှတ်ပါလဲ
တရားရုံးကိုဒီအပြစ်တင်လိုက်ပြီဆိုတော့ねပထမဦးဆုံးသူတို့ရဲ့တရားရုံးကိုလာရဲ့အချက်လာရတဲ့အကြောင်းအရာကတော့ initial hearing လို့ခေါ်ပါတယ်ပနာမကျန်တာချက်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာသူတို့တရားသူကြီးကနေဒီလူကိုဗာပြစ်မှုတွေနဲ့သူ့ကိုဖြစ်တင်ထားတဲ့ဆိုတဲ့ဟာတွေကိုရှင်းပြတယ်ပြီးတော့ advisement of rights ဆိုတာလူတူတယောက်အနေနဲ့ဒီဖမ်းခံရပြီဆိုလို့ရှိရင် constitution အောက်မှာဗာရပိုင်ခွင့်တွေရှိတယ်လဲဆိုတာကိုရှင်းပြပါတယ်ပြီးလို့ရှိရင်သူတို့ရဲ့သက်ဆိုင်တဲ့ဥပမာ deadline တွေကဘယ်လိုရှိတယ်လဲရှင်းနေငှားနိုင်မလားအဲ့ဒါမျိုးတွေကိုဒီ initial hearing မှာတရားသူကြီးကမေးမြန်းပါတယ်ဆိုတော့အဲ့ဒီ advisement of rights ကိုရှင်းပြပြီးပေးပြီးလို့ရှိရင်ဒီတရားခံကနေပေါ့နော်နားလည်ကြောင်းလက်မှတ်ထိုးပေးရပါတယ်ဆိုတော့မြန်မာနိုင်ငံသားတွေအနေနဲ့ကအဲ့ဒီအချိန်မှလည်းပါတာပြန်တရားရုံးကနေခေါ်ပေးရတယ်သူတို့ advisement တွေကိုနားလည်အောင်လို့ဆိုတော့အဲ့ဒီ initial ပြီးပြီဆိုလို့ရှိရင်သူတို့တွေက pre-trial conference ဆိုပြီးတော့နောက်ထပ်ရှင်းနေငှားပြီးပြီလားဘယ်လိုအစီအချိန်တွေရှိသလဲ case ကဘယ်လိုရှိနေသလဲဆိုတော့တရားရုံးရက်ချင်းပါတယ်ရချင်းပြတဲ့အခါကျတော့ဒီလူကတရားခံကတကယ်လို့ပြစ်မှုဝန်ခံခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီချိန်မှာplea လို့ခေါ်ရဲ enter plea ပြစ်မှုဝန်ခံလို့ရတယ်ဒါမှမဟုတ်ရှိရင်သူ့မှာပြစ်မှုကို trial လုပ်ခြင်းနဲ့ဆိုလို့ရှိရင်ပြစ်မှုရင်ဆိုင်ခြင်းနဲ့ဆိုလို့ရှိရင်လည်းသူ့မှာ trial လုပ်ပိုင်ခွင့်ရှိပါတယ်ဆိုတော့ choice ကတော့တရားခံမှာရှိတယ်
ုရဆုံနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တိတ်ပန်တဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီ။ဒေါက်ခင်မြတ်သက်တင်ပြပေးထားပါတယ်ရှင်။ရှင်းနေမှာမင်းတွေလက်ထက်ခဲကရေရှားပါတဲ့နေရာတွေမှာစိုက်ပျိုးပြင်းမှန်ဖြစ်ထွန်းစေဖို့အတွက်ရည်ရွယ်ပြီးဆင်မြောင်းတာတမန်တွေကိုတိဆောက်ခဲ့တယ်လို့အခုဒီလည်းတိဆောက်ကြစေပါ။အခုလိုတာတမန်တွေတိဆောက်မှုကြောင့်သဘာဝဝင်းကျင်ထိခိုက်ပျက်စီးနိုင်တာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါ။တကယ်တော့ရေကိုလိုအပ်တဲ့နေရာမှာလိုသလိုသုံးနိုင်ဖို့ဆယ်ရီတာတမန်တွေတိဆောက်တာဖြစ်ပေမဲ့ထိခိုက်မှုတွေလည်းရှိနိုင်တယ်လို့အင်ဂျင်နီယာဘူမိပညာရှင်ဦးသိန်းပိုင်ကပြောပါတယ်
။ဆယ်မြောင်းတာတမန်တွေတိဆောက်ရတဲ့ရည်ရွယ်ချက်ကတော့ပထမဆုံးကဒီစိုက်ပျိုးရေးလုပ်ငန်းတွေအတွက်ရည်တွင်းစိုက်ပျိုးမှုဒုတိယအနေနဲ့ရည်ရလျက်စစ်ထုတ်ယူဖို့တတိယအနေနဲ့ကတော့ဒီကျေးလက်နဲ့မြို့နေပြည်သူလူထုတွေအတွက်တောက်သုံးရေးချန့်ဝေပေးဖို့နဲ့တချို့ရည်ကြီးရည်လျံတဲ့နေရာတွေမှာဒီရည်ကြီးရည်လျံမှုတွေကိုကာကွယ်ထိန်းသိမ်းဖို့ဆိုတဲ့ဒီတကယ်ကိုကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ဆယ်မြောင်းတာတမန်တွေကိုတိဆောက်ခဲ့တာပဲ။ဒါပေမဲ့ဘယ်လိုလုပ်ငန်းမှမဆိုကောင်းကျိုးရှိစို့ဆိုးကျိုးတွေလည်းရှိတယ်။ဆယ်မြောင်းတာတမန်တွေတိဆောက်တဲ့အတွက်ကြောင့်မလို့ဒီတဘာဝပိုင်းချင်းထိခိုက်မှုတွေအများကြီးရှိတယ်
။တဘာဝဝင်းချင်းကိုဘယ်လိုနည်းနဲ့ထိခိုက်စေတာပါလဲ
။ဒီဆယ်မြောင်းတာတမန်တွေတိဆောက်လိုက်တဲ့ဆိုရင်ဒီလိုကတဘာဝပိုင်းချင်းတွေကကုန်းမြေတွေကနေပြီးတော့မှရည်ပြင်းတွေဖြစ်တဘာဝကြီးတစ်ခုလုံးကလုံးဝကြောင်လဲသွားတယ်ဆယ်ဆောက်ရဆိုတာဒီမြေချောင်းတွေကိုအဓိကပိတ်ပြီးတော့ဆောက်ရတာပေါ့လေအဲ့လိုပိတ်ပြီးရေလောင်လိုက်လို့ရှိရင်အဲ့ဒီရေလောင်ဧရိယာကြီးတစ်ခုလုံးကလည်းရေအောက်ကိုမြင့်မြုပ်သွားတယ်အဲ့လိုမြင့်မြုပ်သွားတယ်ဆိုရင်အရင်တုန်းကတက်တော်တွေရှိရင်လည်းဒီတက်တော်တွေကိုခုတ်ထွင်တဲ့အတွက်တက်တော်တွေကကျုံပြီးသွားမယ်မခုတ်မထွင်နိုင်မယ်ကြံနေတဲ့ဖြစ်ပြန်တက်တော်တွေကလည်းရေအောက်ကိုမြုပ်သွားပြီးတော့မှရည်တွေရဲ့ရည်တွေကြတာတို့မှရည်တွေပုတ်သွားလို့ဘာလို့လဲဖြစ်မယ်အဲ့ဒါတွေကနှစ်ကြာလာမှရေကောင်းတွေပြန်ဖြစ်နိုင်တယ်နောက်တစ်ခုကတော့ဆယ်တွေဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေစည်းရလာရှိတယ်အဲ့ဒီရေစည်းရလာတွေကိုပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစည်းနှုံးတွေအနေပူချမှုတွေအဲ့ဒါတွေအကုန်လုံးကကျောင်းလဲသွားတယ်နောက်ငကူတော့ကုန်းမြစ်တဘွားနေပြီးတော့မှရေရှင်တဘွားဖြစ်တော့သူနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကျောင်းသွားတယ်အရင်တော့ဒီတောတောင်ထဲမှာရှိတဲ့ဒီတားရက်ကလေးဆန်တွေပါရရတယ်ရေပြင်းကြီးဖြစ်သွားတဲ့အကြောင်းလို့သူတို့ရဲ့ကြက်မြေတွေတောက်ဆုံးသွားတယ်။နောက်ရေထဲမှာဆိုလို့ရှိရင်လည်းအမ၅မျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကျောင်းသွားနိုင်တယ်
။အပင်တွေသရဝါတွေနေထိုင်တဲ့တဘာဝဝင်းကျင်ရေဟစနစ်ကိုသာထိခိုက်စေတာမဟုတ်ပါဘူး။ရေလွှမ်းသွားတဲ့ဒေသတွေမှာတခြားဆုံးရှုံးရတာတွေလည်းရှိနိုင်ပါတယ
်။ရေလောင်လိုက်တဲ့အတွက်ကြောင့်မလို့ရေအောက်မှာရှိတဲ့တဘာဝတရားသဒ္ဒါတွေရှေးဟောင်းအမူနှစ်တွေမှာဖျားအကြောင်းပြန်နေရှိရင်လည်းအဲ့ဒါတွေအားလုံးကလုံးဝဟိုမှာရေအောက်ထဲကိုမြင့်မြုပ်သွားတယ်တချို့ area မှာဒီလိုမျိုးရှေးဟောင်းအမူနှစ်တကယ်တဘာဝပန်းကျင်ဝင်နေမြင့်မြုပ်သွားတဲ့တာရကတွေလည်းရှိတယ်ဗမာနိုင်ငံမှာလည်းတချို့နေရာတွေမှာလာမျိုးတွေပါသွားတဲ့ဟာမျိုးတွေရှိတာပေါ့လေ
ရေကာတာတွေမှာလှောင်တဲ့ရေတုများရင်များသလောက်ဝင်းကျင်ကိုတက်ရောက်မှုကကြီးနိုင်ပါတယ
်ဆယ်တီဆောက်လိုက်ရသော်ဆယ်ရဲ့ပမာဏကြီးအသေးပေါ်မူတည်ပြီးတော့မှရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရန်ကြီးရဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရန်ကြီးလာတယ်အဲလိုရေဒုတွေအရန်ကြီးလာတဲ့အတွက်ကြောင့်မလို့အဲဒီရေဒုတွေရဲ့တက်ရောက်တဲ့ဖြီးအားတွေကလည်းဖြစ်လာတယ်တတိယတန်းမှာသွားပြီးတော့မှရေဒုတွေနဲ့ဖိထားသလိုဖြစ်တော့တဘာဝရဲ့တည်ငြိမ်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်အဲလို stability ကြောင်းသွားတဲ့အတွက်ဆယ်ကြီးတွေစောက်တယ်ဆိုလို့ရှိရင်တချို့နေရာဒေသတွေမှာငလျင်အသေးစားလိုဟာတွေလည်းပဲဖြစ်နိုင်တဲ့သဘောရှိတယ်တကယ်လို့ဆယ်ကြီးတွေစောက်ပြီးတော့တဘာဝပြန်နေကြောင်းမိုးများလို့ပဲဖြစ်ဖြစ်ငလျင်လုံးပဲဖြစ်ဖြစ်ဆယ်တွေကျိုးသွားပြန်မယ်ဆိုလို့ရှိရင်အဲဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးရင်စီးစိမ်နေရတယ်အများကြီးပဲတည်ကျပျက်စီးဆုံးဆုံးသွားနိုင်တယ
်ဒီဆယ်တွေတိဆောက်ဖို့အတွက်နေရာဖယ်ပြီးလျက်တယ်ဒေသခံတွေအတွက်တာဝန်ရှိသူတွေကပြန်ပြီးမကြည့်ခင်ဒီဆယ်တွေကြောင့်ငူဒေသခံတွေအတွက်ထိခိုက်နှင်နာစေတာပါ
ဒီဆယ်ဆောက်လိုက်တဲ့အခါမှာရေဝဲဧရိယာမှာရှိနေတဲ့ရေလောင်မဲ့နေရာမှာဒီလုံးဝနေထိုင်ကြတဲ့ကြီးရွာတွေလူတွေစိုက်ပျိုးမြေတွေတက်မွေးကြောင်းလုပ်ငန်းတွေလည်းလုံးဝဆုံးရှုံးသွားတယ်သူတို့ရဲ့လူနေမှုစနစ်တွေကလည်းလုံးဝကျောင်းလွန်သွားတယ်အဲ့ဒါကိုတကယ်ဆယ်တီဆောက်တဲ့တာဝန်ရှိတဲ့လူတွေ
အစိုးရတွေကနေပြီးတော့မှလူမျိုးဖြစ်သွားတဲ့လူတွေရဲ့ဆုံးရှုံးသွားတဲ့ဥပဒေနေရာတွေအတက်မွေးကြောင်းမှုလုပ်ငန်းတွေကိုတိတိကျကျစီမံပြီးတော့မှဒီလူတွေဘဝရည်ရွယ်ရှင်သန်နိုင်မှုအတွက်ဆက်လက်ပြီးတော့မှတာဝန်ယူပေးဖို့လိုတယ်ဆုံးရှုံးသွားတဲ့လယ်မြေတွေစိုက်ပျိုးမြေတွေအတွက်ဆိုလို့ရှိရင်လည်းဟိုရောကြီးပြီးဖို့လိုပါလို့တာဝန်တွေရှိတယ်
ဆေးတိဆောက်ပြီးရေပေးဝင်တဲ့ဒေသတွေကစိုက်ပျိုးမြေတွေဟာဆေးရတော့ area ဖြစ်လာပြီးကာလကြာလာတာနဲ့အမျှမူလမြေအရေးသွေးပျောက်ဆုံးမဲ့အန္တရာယ်ရှိပါတယ
်။ဆေးဆောက်ပြီးတော့ဒီစိုက်ပျိုးမြေတွေရေပေးတဲ့အခါမှာဒီစိုက်ပျိုးမြေတွေကဆေးရတော့စိုက်ပျိုးမြေတွေဖြစ်လာဆေးရတော့စိုက်ပျိုးမြေတွေကဒီရှိမှာကြာရင်ဘယ်လိုဖြစ်တယ်လဲဆိုတော့ဒီစားပေါက်တဲ့မြေတွေဖြစ်ပြီးတော့မှတဘာဝရဲ့မြေအရေးသွေးတွေကလုံးဝစတင်သွားတယ်နောက်ဆိုရင်အပင်ဆိုင်တယ်ဆိုလို့ရှိရင်ဓာမျောစာပြီးတော့သုံးဆွဲလာတယ်ဓာမျောစာပို့ပြီးသုံးဆွဲလာရင်ဒီဓာမျောစာတချို့ကမီကယ်တွေပါတော့အဲ့ဒီရဲ့ side effect တွေကိုလည်းဖြစ်တယ်ကဘာမှာဆိုလို့ရှိရင်ဒီ911ရှောက်မှာဆယ်တောက်ရေတွေကိုသုံးပြီးတော့မှစိုက်ပျိုးရေးတွေကိုမြများစွာလှုပ်လာတဲ့အကြောင်းမို့အဲ့ဒီရဲ့တဘာဝမြေရေသွေးတွေကကျဆင်းပြီးတော့မှဒီစားပေါက်မြေတွေဖြစ်သွားပြီးတော့မှအဲ့ဒါတွေအများကြီးပြန်လဲပြုပြင်ရတဲ့ဇိိတ်တွေကလည်းပုံမှုကုန်ကြသွားတယ်ဒီလိုမျိုးသက်သနာတွေအများကြီးရှိတဲ့ပြင်ဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့တခြားဘွားပေါင်းရင်တိကျမှုတွေလည်းပဲအများကြီးရှိတယ်ပေါ့လေဒါတော့အနည်းနဲ့အများဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့ဘွားပေါင်းရင်တိကျတဲ့အဖြစ်တွေပေါ့လေ
အင်ဂျင်နီယာဘူမိပညာရှင်ဦးသိန်းပိုင်ပါနောက်တစ်ပတ်မှာတော့မြန်မာနိုင်ငံမှာတိဆောက်ထားတဲ့ဆယ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါခင်ဗျသိပ္ပံနဲ့မိပညာအစီအစဉ်ကိုနားဆင်ကြကြရတာပါ VOE တောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စနေမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ40 kHz 6153ညနဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်ဒီညကကောင်းရဲ့အချိန်နောက်ပိုင်းကဆက်လို့အမေရိကန်ဆိုးရဲ့လုပ်ငန်းတွေဆက်လက်လက်ပတ်နေရေးမနေ့နောက်ပိုင်းကအောက်လွတ်တော်မှာတည်ပြုခဲ့တဲ့ဗဏ္ဍာရေးအသုံးအနှုန်းဥပဒေမူကြမ်းကိုထပ်လွတ်တော်မှာဒီကနေ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်ထပ်လွတ်တော်မှာဆွေးနွေးမှုတွေမစခင်မှာပဲဥပဒေကြမ်းကိုတည်ပြုရေးဒီမိုကရက်ကိုယ်စားရေးထောက်ခံမှုလိုအပ်ကြောင်းလဲသမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါဒါပေမဲ့လည်းတက်ကတ်ဒီမိုကရက်တစ်ဘက်ကတောင်းဆိုနေတဲ့လူမှုကြီးကြပ်ရေးစီစဉ်နေကြောင်းအစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်ထားမှဖြစ်ကိုဥတည်နိုင်ကြောင်းလဲပြောဆိုခဲ့ပါတယ်ကိုယ်ဝင်ဖြစ်ချမှုစန့်ကျင်အသက်ရှင်သန်မှုကိုအားပေးအနေနဲ့ဝါရှင်တန်မြို့တော်မှာကျင်းပမဲ့45ကြိမ်မြောက်နှစ်ပတ်လည်ကြီးတစ်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်မင်ငုံပြောကြားဖို့ရှိနေပါတယ်။ဒီနေ့မှာပဲအင်ဗျူကနေဂျေရုဝါဒစင်မင်ငုံပြောကြားမှာပါ။1989ခုနှစ်သမ္မတရော်နယ်ရီဂန်လက်ထက်ကတည်းက2003-2004ခုနှစ်တွေကသမ္မတဂျော့ချ်ဒူဘုတ်လက်ထက်ကမင်ငုံနေပြီးရင်သမ္မတထရန့်ဟာတတိယမြောက်မင်ငုံပြောကြားသူလည်းဖြစ်ပါတယ်။အမေရိကန်ထူးသမ္မတမိုက်ပန်ဆာရှေ့လေဗန်ဒေသကိုဒီကနေ့ပဲခရီးထွက်ခွာဖို့ရှိနေပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံမြို့တော်ဖြစ်တရားဝင်အသိအမှတ်ပြုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်ညာရာကဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အမေရိကန်ဆိုးရဲထိတ်တန်းကောင်းဆောင်သူဒေသရင်းကိုတွားရောက်မှာပါ။ဒီအချက်ခီးစဉ်ဆက်မှာတော့အစ်ချင်းနဲ့ဂျော်ဒန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးဒီနောက်မှာတော့ထူးသမ္မတအစ္စရေးကိုခီးစက်မှာပါ။တချို့ပြန်ပြီးခက်တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဂျာရီဆက်လက်ထွက်ခွာနေကြဆဲဖြစ်ကြောင်းအင်းနေချင်းပင်ဂါရီရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ပင်ဂါရီရှ်နိုင်ငံကိုရရှိနေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးရှေ့သတင်းပတ်အင်္ဂါနေ့ကဆက်လို့မြန်မာနိုင်ငံကပြန်လည်လက်ခံရေးနှစ်နိုင်ငံကြားဒီသတင်းပတ်ထဲမှာပဲလက်မှတ်ရေးထိုးသဘောတူထားပေမဲ့ဆက်လက်ထွက်ပြေးနေတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒီရေပိုင်းတွေထဲမှာပဲလူတရာကျော်ထပ်မံရရှိလာကြောင်းပြောဆိုနေတာဖြစ်ပါတယ်။
တရင်တင်ချက်ကိုကိုအောင်လုံးပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Pine ဖြစ်ပါတယ်။ကျွန်မရှားပေါင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.